Welcome to the Voice of America in Burmese.
မင်္ဂလာပါ။ Washington မြို့တော် VOA American တန်ကနေ2022ခုနှစ် January 6ရက်ဗုဒ္ဓဘုရင်နေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်မှာပါ။ American ပြည်ထောင်စုအထက်လွှတ်တော်နှစ်နေရာအတွက် Georgia ပြည်နယ်မှာမနစ်အင်္ဂါနေ့ကပြန်ပြီးကျင်းပတဲ့ရွေးကောက်ပွဲမှာလူတွေမဲယုံတွေမှာနက်နက်အစောကတည်းကတန်းစီပြီးမဲပေးခဲ့ကြပါတယ်။အခုလို Georgia ပြည်သူတွေမဲယုံတွေမှာမဲထွက်ပေးကြဖို့လေသမရထရန့်ရဲ့ဆွဆွဲချက်တင်တဲ့ပတ်သက်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Georgia မဲဆန္ဒစနစ်အကောင့်ထဲပေါ်စီမံခန့်ခွဲရေးမန်နေဂျာGabriel Sterling ကတိုက်တွန်းခဲ့ပါတယ်
။ However right now given the nature of the president's statements and several other people
အခုချိန်မှာသမ္မတရဲ့ကြေညာချက်တွေနဲ့သူ့ရဲ့ဆွဆွဲချက်တွေကိုထောက်ခံတဲ့သမ္မတနဲ့အကျွမ်းတဝင်ရှိခဲ့သူတွေရဲ့သဘောထားတွေအရဆန္ဒပြကြဖို့နည်းမထဲကြဖို့ဆိုတဲ့တိုက်တွန်းချက်တွေရှိနေပါတယ်။ကျွန်တော်တို့အထူးသဖြင့်တောင်းဆိုချင်တာကအင်္ဂါနေ့မှာထွက်ပြီးမဲရီပေးကြဖို့ဖြစ်ပါတယ်လို့ပြောသွားတာပါ။ Georgia ရွေးကောက်ပွဲဟာအထက်လွှတ်တော်မှ Republican ဒါမှမဟုတ် Democrat ကလွှမ်းမိုးထိန်းချုပ်မလဲဆိုတာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။အထက်လွှတ်တော်နှစ်နေရာအတွက် Republican အထက်လွှတ်တော်အမတ် David Perdue နဲ့ Democrat ပါတီကရုပ်တံမှတ်တမ်းထုတ်လုပ်သူ John Ossoff တို့ရှင်ပြိုင်ကြမှာဖြစ်ပြီးလက်ရှိ Republican အထက်လွှတ်တော်အမျိုးသမီးအမတ်ကျွဲဝချမ်းသာသူ Kelly Loeffler နဲ့ Democrat ဘက်ကခရီးရန်တရားဟောဆရာ Raphael Warnock တို့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်း3000ကျော်ရှိခဲ့ပါတယ်။တနင်္လာနေ့ကတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရောသမ္မတထရန့်မှာဂျော်ဂျီယာပြည်နယ်ကိုသွားရောက်ပြီးမဲဆွယ်စည်းရုံးခဲ့ကြပါတယ်ရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရာဇွန်အုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကိုဝါရှင်တန် DC ရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။ The Proud Boys လို့အမည်ပေးထားတဲ့လက်ရာဇွန်အဖွဲ့ခေါင်းဆောင်အန်ရစ်ဒါရိုကိုတီးခဲ့တဲ့လကဝါရှင်တန် DC ဆန္ဒပြပွဲတွေအတွင်းတမိုင်းဝင် African American ဖျားရှစ်ခိုးကျောင်းမှာရှိနေတဲ့ Black Lives Matter စိုင်းပုတ်ကိုချိုချမီးရှို့ခဲ့တဲ့အတွက်ပြည်စည်းဥစ္စာဖျက်ဆီးမှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့ကြောင်း DC ခရိုင်ရဲဌာနကပြောကြားခဲ့ပါတယ်။ဒါ့အပြင်အသက်36နှစ်အရွယ်ဒါရိုကိုရဲတွေဖမ်းဆီးချိန်မှာခြေဆံအများပြားထက်နိုင်တဲ့စွမ်းရည်ညှင့်ခြေကပ်တွေတွေ့ရှိခဲ့တာကြောင့်လက်နက်ခဲယံကင်ဆောင်မှုဆွဲချက်လည်းပါဝင်ပါတယ်။ The Proud Boys အဖွဲ့ဟာဗုဒ္ဓဘုရင်မှာအမေရိကန်ပြည်ထောင်စုလွှတ်တော်အဆောက်အအုံရှိစုဝေးကြမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရမှုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အတွက်ထရန့်ကိုထောက်ခံသူအများပြားဟာလွှတ်တော်ရှိဆန္ဒပြကြဖို့အစီအစဉ်နေကြတာဖြစ်ပါတယ်။ဒီအတော်အတွင်းမနစ်အင်္ဂါနေ့ကစပြီးဝါရှင်တန် DC မြို့တော်မှာထရန့်ကိုထောက်ခံသူတွေစတင်ဆန္ဒပြနေကြပါတယ်။ရဲတွေဘက်ကတော့ဆန္ဒပြသူတွေအနေနဲ့လက်နက်တွေယူမလာကြဖို့တတိပေးထားပါတယ်။ဝါရှင်တန် DC မှာဗုဒ္ဓဘုရင်ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့တပ်ဖွဲ့ဝင်300ကူညီပံ့ပိုးဖို့ရှိကြောင်း National Guard ပြည်နယ်လုံခြုံရေးတပ်ဖွဲ့ကပြောပါရယ်။လာပေါင်းများစွာကြောင်းအောင်ဆောင်ရမယ့် COVID-19 ကာဝယ်ဆေးထိုးရမယ့်အလှည့်ကိုလူတွေတန်းနဲ့ချီစောင့်ဆိုင်းနေချိန်မှာပဲ Internet Online ကနေလိမ့်လေသူတွေဟာကာဝယ်ဆေးကိုရက်အနည်းငယ်အတွင်းဒေါ်လာ150နဲ့ပို့ပေးနိုင်ကြောင်း Email တွေ Phone Application တွေကနေ Message တွေပို့ပြီးလူတွေကိုဆွဲဆောင်နေကြပါရယ်။COVID-19 ကာကွယ်ဆေးလိမ်လည်မှုတွေမြင့်တက်လာနေချိန်မှာပဲဥရောပနဲ့အမေရိကန်အစိုးရအရာရှိတွေကနေငွေချင်းနဲ့လူပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေအတွက်လိမ်လည်သူတွေနဲ့ပတ်သက်လို့လူထုကိုသတိပေးနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ထိစစ်တမ်းကောက်ယူချက်အရာလူပေါင်း 4.5 သန်းဟာ COVID-19 ကာကွယ်ဆေးကိုပထမအကြိမ်အထိုးခံခဲ့ပြီးလို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောကြားခဲ့ပါတယ်။အစောပိုင်းကတော့2020ပြည့်နှစ်အကုန်မှာကာကွယ်ဆေးထိုးပြီးသူပေါင်းတန်း20ရှိရမယ်လို့အမေရိကန်အစိုးရကခန့်မှန်းထားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့တမနီလုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်အီရန်အစိုးရကိုဖိအားပေးလာခဲ့တဲ့နောက်ဆုံးလှုပ်ဆောင်မှုအနေနဲ့ထရန့်ကသူ့သမ္မတသက်တမ်းကုန်ကန်ကြီးအခုလိုဆောင်ရွက်ခဲ့တာပါ။ဗန္ဓာရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်အရကုမ္ပဏီပေါင်းတဒါဇင်ကျော်နဲ့လူပုဂ္ဂိုလ်တအူးကိုနာမည်ပြည့်စည်းရင်းနဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။အီရန်နဲ့ပတ်သက်လို့ပိတ်ဆို့အရေးယူခံရတဲ့ကုမ္ပဏီတွေထဲမှာတမ်နီထုတ်လုပ်မှုမှာအဓိကပါဝင်နေတဲ့ကာဗွန်ပစ္စည်းထုတ်လုပ်တဲ့တရုတ်ပိုင် New Carbon ပစ္စည်းများနည်းပညာကုမ္ပဏီ Limited KFCC လည်းပါဝင်ပါတယ်။ American ဗန်နာရေးဌာနရဲ့ထုတ်ဖော်ချက်အရဒီတရုတ်ကုမ္ပဏီဟာအီရန်ကုန်သွယ်ရေးကုမ္ပဏီတစ်ခုကိုအသုံးပြုပြီး2017ကနေ2020ပြည့်နှစ်အထိအီရန်မှာရှိတဲ့တန်မဏိကုမ္ပဏီကိုပစ္စည်းကရိယာတွေရောင်းချခဲ့တာဖြစ်ပါတယ်American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 1233ညဒိုင်းနိုမီတာ40 kHz 9133ညဒိုင်းနိုမီတာ57 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်မြန်မာဘာခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြည့်ကြတော့ပါမယ်ကျွန်တော်ရမ်ထောမှာမြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 ရောဂါကူးစက်ခံရသူ649ယောက်ထပ်ပြီးအတည်ပြုခဲ့တဲ့အကြောင်းကူးစက်သူစုစုပေါင်း 13,582 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကြောင့်သေဆုံးသူက22ယောက်ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 2,966 ယောက်ရှိကြောင်းသမိုင်းနဲ့အကစားဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ5ရက်နေ့အတွက်ကိုဗစ် -19 တက်ခွဲနမူနာပေါင်း19,980ဆစ်ဆီးခဲ့တဲ့အထက်ကကူးစက်ခံရသူအခုလို600ကျော်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလနောက်ဆုံးပတ်ရီကနေမနေ့ကအထိသိစေယောဂကူးစက်ခံရသူ 3,300 ခန့်လောက်ကနေ 400 ခန့်လောက်ဝန်းကျင်ရှိကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့လူဦးရေအများဆုံးပြည်နယ်ဖြစ်တဲ့အုတ္တရပရဒက်ရှ်ပြည်နယ်မှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးအစမ်းလျှင်ခဲ့ပါတယ်။နိုင်ငံတော်ကကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်စတင်ဖို့အစိုးရဖြစ်နေချိန်မှာအခုလိုခံပန်းကြီးလူသား100လောက်ရှိတဲ့ပြည်ထောင်စုကခရိုင်85ခုမှာချုပ်တင်အစမ်းလျှင်ခဲ့တာဖြစ်ပါတယ်။ရှင်းတဲ့ဘက်မှစတင်မဲ့ကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်အတွက်ကျွမ်းဝိုင်ဆိုင်ရာအာဏာပိုင်တွေဘက်ကအစိုးရဖြစ်နေပြီလို့ကျွမ်းဝိုင်ဝန်ကြီးဌာနအတွင်းဝန် Rajesh Bhushan ကအင်္ဂါနေ့ကပြောပါတယ်
။ जिस भी दिन वैक्सीन को ये एक्सेलरेटेड अप्रूवल मिलता है
ဇန်နဝါရီလနေ့ရက်နေ့မှာကျွမ်းကျင်ပညာရှင်များကော်မတီအဖွဲ့ SCC ကကာကွယ်ဆေးနဲ့ပတ်သက်လို့ထောက်ခံချက်ပေးလိုက်ပြီးဖြစ်ပါတယ်။ဇန်နဝါရီလ3ရက်နေ့မှာလည်းအိန္ဒိယအထွေထွေဆေးဝါးထိန်းချုပ်ရေးဌာနကရည်ပေါ်အသုံးပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်။ဆယ်ရက်အတွင်းထိုးဆေးတွေကိုဖြန့်ဖြူးပေးဖို့စီစဉ်ထားပါတယ်။အပြည့်အစုံဆုံးဖြတ်ချက်ကတော့အစိုးရက6မှတ်ပါမယ်လို့ဂျာမန်ဝန်ကြီးဌာနအတွင်းဝန် Rajesh Bhushan ကပြောပါတယ်။ဒါ့အပြင် Bharat Biotech နဲ့ India Serum Institute တို့ရဲ့ပူးတွဲကြေညာချက်မှာကာကွယ်ဆေးတွေကကမ္ဘာတဝန်းအများပြည်သူကျန်းမာရေးအတွက်ဖြစ်တယ်လို့ဖော်ပြထားကြောင်းဆေးတွေကိုတစ်ကမ္ဘာလုံးလလန်းမီအောင်ထုတ်လုပ်ပေးဖို့ဂရုပြုထားတာကြောင့်ကာကွယ်ဆေးပြပတင်ဖို့မှုကိုပိတ်ပင်တားမြစ်ထားတာမရှိကြောင်းလည်းသူကပြောပါတယ်။အိန္ဒိယမှာ AstraZeneca နဲ့ Oxford တက္ကသိုလ်ကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးတွေပြည်တွင်း Bharat Biotech ကပိုင်ကထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးထားပြီးဖြစ်ပါတယ်။ပင်လယ်ဒေ့ရှ်နိုင်ငံရောရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေး2021ခုနှစ်မှာစတင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးစီကိုပေးပို့တဲ့တစ်တကူသဝင်လောမှာရေးသားထားတယ်လို့ပင်လယ်ဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momman ကပြောပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုအတည်ပြုချမှတ်ပြီးရပိုင်းအတွင်းမှာပင်လယ်ဒေ့ရှ်နိုင်ငံသားရေးဝန်ကြီးကတင်းတင်းကြပ်ကြပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီတစ်တကူသဝင်လောကိုနိုင်ငံတော်အတိုင်ပင်ခံရုံးကိုပေးပို့ခဲ့တယ်လို့လည်းသူကပြောပါတယ်။ဒါပြင်ရိုဟင်ဂျာရီနေရပြန်နိုင်ရေးအတွက်ဂျပန်နိုင်ငံကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအိန္ဒိယနဲ့တရုတ်နိုင်ငံတို့ကလည်းဒုက္ခသည်တွေနေရပြန်ရေးပူးပေါင်းဆောင်ရွက်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဒီနှစ်ထဲစတင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ရိုဟင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားခဲ့ပေမဲ့အခုချိန်ထိနေရပြန်ရေးအစီအစဉ်စတင်နိုင်ခြင်းမရှိသေးပါဘူး။မြန်မာရိုဟင်ဂျာဒုက္ခသည်တပ်ဖွဲ့တရင်တောက်တယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကထောက်ခံတဲ့အမခံနဲ့ပြန်လွှတ်ပေးလိုက်ပေမဲ့တရားစွဲဆိုထားဆဲဖြစ်ပါတယ်။ကုတုပလောင်ဒုက္ခသည်စကန်ကရိုဟင်ဂျာဒုက္ခသည်တွေကိုပတ်စံချာချုံးကစကန်တွေကိုရွှေ့ပြောင်းပို့ဆောင်ပေးနေတဲ့ဗတ်စကားတွေကိုတပ်ဖွဲ့ရိုက်တာကြောင့်အပ်ဒယ်ဂါလမ်ကိုဒီဇင်ဘာလ28ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ31ရက်နေ့ကတရားရုံးမှာကြားနာစစ်ဆေးမှုမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာဒုက္ခသည်ဂါလမ်ကိုတဝဝတရားနှုတ်ဆက်မှုနဲ့တရားစွဲဆိုလိုက်ပါတယ်။သူမှအဖြစ်ရှိရင်ထောင်ဒဏ်3နှစ်အထိကြားခံရနိုင်တယ်လို့လည်းဒေသီမခြားသတင်းတောက်များအဖွဲ့ RSF ကပြောပါတယ်။သူကိုဖမ်းဆီးရတဲ့တကယ်အကြောင်းရင်းကတော့ဒုက္ခသည်တွေကိုဗဆန်းချကျုပ်ကိုအတေးပြောင်းရွှေ့နေမှုမှာ အာဏာပိုင်တွေရဲ့ကိုင်တွယ်ဆောင်ရွက်ပုံတွေကိုတည်တပ်ပုံရယူနေတာကြောင့်ဖြစ်တယ်လို့လည်း RSF ကပြောပါရယ်လူခွေရဲ့အဖွဲ့တွေကန့်ကွက်နေတဲ့ကြားကဒီဇင်ဘာလအစောပိုင်းကစပြီးဗီမတ်ရှ်အာဏာပိုင်တွေကရိုဂျာဒုကတ်တယ်ရီကိုပတ်စန်ဂျာချုပ်ကိုစတင်ပြောင်းရွှေ့ပေးနေတာဖြစ်ပါရယ်ပတ်စန်ဂျာချုပ်ကိုပြောင်းရွှေ့ပေးတာက2019ခုနှစ်ကမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုကတ်တယ်ရီဒေသရာစခန်းတွေမှာလူတွေမတန်မဆဖြစ်ကြနေတာကိုရှင်းချပေးနိုင်လိမ့်မယ်လို့လည်းဗီမတ်ရှ်အာဏာပိုင်တွေကပြောပါရယ်ခင်ဗျာထိုင်းနိုင်ငံရေနယ်နဲ့တဘာဝတန်ခွေရှာဖွေထုတ်လုပ်ရေးကုမ္ပဏီ PTTEP ကမြန်မာနိုင်ငံကတဘာဝတန်ခွေရှာဖွေထုတ်လုပ်ရေးလုပ်ွက်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ဒါအပြည့်ဆိုင်ရာတစ်ခုတည်ဆောက်ရေးအတွက်ဒေါက်တာအမေရိကန်ဒေါ်လာ1ဘီလီယံရည်ရွယ်ချက်နဲ့ပို့စီစဉ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံပိုင်စွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ PTT လက်အောက်ခံ PTTEP ကုမ္ပဏီကဒီဇင်ဘာလကမြန်မာအစိုးရစီကနေတဘာဝတန်ခွေရှာဖွေထုတ်လုပ်ခွင့်တည်တံ့ရရှိခဲ့တာဖြစ်ပါတယ်။တစ်ဖက်သဘောတူညီချက်အရ PTTEP ကုမ္ပဏီကမြန်မာကမ်းလွန်မှာတဘာဝတန်ခွေထုတ်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကဒါအပိစက်ရုံတစ်ခုအတွက်အဲ့ဒီတန်ခွေတွေထောက်ပံ့ပေးဖို့ပြင်မှာဖြစ်ပါတယ်။ဒီစီမံကိန်းကမြန်မာနိုင်ငံတွင်း PTTEP ရဲ့လုပ်ငန်းချက်တွေမှုအစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တယ်လို့ဒီစီမံကိန်းကြောင့်2030ပြည့်နှစ်မှာအင်တာစုအလုံးလျှောက်စီမီရရှိရေးမျှော်မှန်းထားတဲ့မြန်မာနိုင်ငံရဲ့ပတ်ပေါင်းစုရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုအထောက်အကူပြုမှာဖြစ်ကြောင်း PTTEP ရဲ့အမှုဆောင်ရာရှိချုပ်ဖွန်ဆောင်းတာဗင်စင်ကပြောပါတယ်။ PTTEP ကုမ္ပဏီအနေနဲ့အသေးစိတ်လည်လာမှုတွေပြုလုပ်ပြီး2022ခုနှစ်အစောပိုင်းမှာရည်ရွယ်ချက်မှုစီမံကိန်းအတွက်အပြည့်အစုံဆုံးဖြတ်ချက်ချမှာဖြစ်တယ်လို့လည်းဂျပန်နီကေးအရှာသတင်းကပြောပါတယ်ခင်ဗျာ။ဗုဒ္ဓဦးနေမနေ့ကတော့ဆုံရသတင်းတွေကိုမတ်အင်ဂျင်နီယာနဲ့အတူတင်ညာခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာအစိုးရနဲ့ NCAP ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒေရင်မျိုးရာစီယုံ KNU နဲ့မြန်မာစစ်သားတို့ကြားပဲခူးတိုင်းရောင်လေးပင်ခရိုင်မှာစစ်ရေးသိမ်းမှနေမှုပေါ်ဒေသခံတွေစိုးရိမ်နေတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကိုအိမ်ပါဒီရင်မျိုးရာစီယုံ KNU တပ်မဆုံးလှုပ်ရှားရပဲခူးတိုင်းညောင်လေးပင်ခရိုင်ဘက်မှာဒီစင်ပါလကုံကနေဇန်နဝါရီလစန်းသည့် KNU နဲ့မြန်မာစစ်သားတို့ကြားစိုက်ပွဲဖြစ်ပွားခဲ့လို့စိုးရိမ်မှုတွေရှိနေတဲ့အကြောင်းညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ပြောခွေရာစောတိဘက်တက်ကပြောပါတယ
်ဆက်တလာပိုင်း28ရက်နေ့ပြီးတော့ဆက်ဖြစ်တဲ့ညောင်လေးဘက်တက်တပ်မ3ဒီဘက်အခြားမှာအဲ့ဒီပေါ်ပြတဲ့ကြေးရွာဒီမှာအဲဆက်လာပိုင်းရက်လည်းတက်ကဖြစ်တဲ့ဒီဖြစ်စဉ်ပေါ်မှာကျွန်တော်တို့ဒေတာကတည်သူတရားဒီပေါ်မှာတို့တရားဆိုရင်တောင်းချမှုရှိနေပါဘူး
2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်နယ်မြေတွေဖြစ်တဲ့ခိုးပူစော်မီလူခဲခါခူနဲ့ခဲတဲကြီးရွာအုပ်စုတွေမှာ KNU နဲ့မြန်မာစစ်တပ်တို့စိုက်ပွဲဖြစ်ပွားခဲ့တာပါတမရောကနေဒေသတွင်းလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနယ်မြေတွင်းဆုတ်ရှားနေတဲ့ KNU တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာပါ KNU ကြောက်ကြီးမြို့နယ်ဆက်ဆံရေးယုံတာဝန်ရှိသူတို့ကတော့ဒေသတွင်းတိုက်ပွဲဖြစ်ပွားကြောင်းအသေးပြုပြောပါတယ
်ဒီ28ရက်နေ့မှာအဲ့ဒီဒီကြောက်ကြီးနယ်မြေကြားမှာရှိတဲ့ကလားဖောက်ခတ်ကွေးတွေမြေမှာအနေချင်းရှိတယ်ဆိုတာသိရတယ
်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒေသခံရွာသားတွေလုံခြုံရေးစိုးရိမ်နေရလို့နှစ်ဖက်တပ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရဆွေးရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့ဖိုက်သွင်းတယ်လို့ကရင်လူမှုရေးရာဖွဲ့ပြောခွေရစောတိပေတက်ကပြောပါတယ
်လာဖောက်လုံးမှုကတည်းကဖြစ်ခဲ့တဲ့ပုံစံနဲ့အခုဆိုရင်လမ်းကြောင်းမှာနှစ်ဖက်ဆက်တဲ့လှုပ်ရှားမှုကတော့ပိုများလာတဲ့အခါကျတော့တည်သူတွေကတောင်းလာတာတော့တော်တော်ပါသွားတာပေါ့အဲ့တဲ့ပိုကြီးသွားမယ်ဆိုတော့သူတို့လည်းစိုးရင်တာပေါ့သူတို့တရားကိုမဖက်ကောင်းကောင်းလေးပြအောင်သူတို့ပြင်ပြတာပေါ့ဗော
။ဒါအပြင်ခိုးပူစောမီလူခဲကခုနဲ့ကျန်းတဲ့ကြေးရအုပ်စုတွေမှာတတ်ဆွဲထားတဲ့သတ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့ဇန်နဝါရီလ4ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူ KNU ဖားပေါ်ခရိုင်ဘက်မှလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားတွေရက်ရွာကနေသိမ်းဆောင်နေရစေလို့ဘီလင်းမြို့နယ်ရောက်ဆစ်ဆောင်ဒေသခံလူကပြောပါတယ်။
ဘာဘောကဖြစ်နေဒီမဲ့တတ်မတယ်လို့ပြတာဆက်ဆက်တော့မှကြည့်လို့လည်းဝယ်ပဲမှာပဲလေစစ်တရလည်းထိုးနေတယ်လေကိုကတက်ရစ်ဆန်တဲ့ကြိုးလိုက်ရပြီအဲ့မှာငါတက်ရစ်တရားနဲ့ဆန်တဲ့ဒီစတဲ့ရောတာအကုန်ထွက်ပြေးလို့ဒီမှာမနေရတော့
ကျောက်ကြီးမြို့နယ်နဲ့ဖာပုံမြို့နယ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့သမတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖာပုံမြို့နယ်တွင်မြန်မာစစ်တပ်စခန်းတွေ2022ခုမှာရုပ်သိမ်းပေးဖို့ကရင်မျိုးသားလူမျိုးရေးသမတော် KNL ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါ။ Tashi Kian Yu Tamanga Papon Kayan, Tamahadong Yang Living Kayanima, Napetatu Say Timani Delu, Tamadi the Tongya Pilin Yu Nebemale, Tiki Mu Juja, Chipwani Vare, Kian Yu Kian Yura Siyungha, Yama Suyane, and C Pia Lama Yitu Tabi Me. Did that mean Lamholo Nidem Yama Sitane, Kian Yu Papon Kayan Samangane, Yang Living Kayan Sama Dong Sapo Deja, Say Timani say Chibare Kamya. Geno Nagone view in Yama Wine Dress Rim people Sara Chibare.
၂၀၂၀ခုနှစ်မေမတ်တမမှုရေရှိခဲ့တယ်လို့တက်မလို့နဲ့အတိုက်ခံကြံခံရေးပါတီဘက်ကကောက်ွယ်ပြောဆိုမှုပေါ်မှာတော့ရွေးကောက်ပွဲကော်မရှင်ဘက်ကစုံစမ်းဖြေရှင်းတင်ပါတယ်ဆိုတဲ့ယူဆမှုတချို့ရှိပါတယ်။၂၀၂၀ရွေးကောက်ပွဲအလွန်ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားကန့်ကွက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်းကရွေးကောက်ပွဲတွေကိုထူးဆောင်ကြည့်လေ့လာနေတဲ့ညွှန်မြင့်မှ ဖြစ်တဲ့ပြည်ထောင်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးပါတီပါဝင်နိုင်ငံရေးပါတီတချို့ဘက်ကရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတွေတင်သွင်းတယ်လို့တရားလွှတ်တော်ချုပ်ကတိုက်ကြားမှုတွေလည်းလုပ်ခဲ့တဲ့အကြောင်း ဂျန်နဝါရီလ9ရက်နေ့ကသတင်းသာရှင်းလင်းပွဲဒုတိယအကြိမ်လုပ်ပြီးပြောခဲ့ပါတယ်။အလားတူတက်မတော်သားတွေမဲဆန္ဒပေးခဲ့တဲ့နယ်မြေတွေမှာမဲမတမာမှုတွေရှိခဲ့နိုင်တဲ့ဆိုပြီးထပ်နေတဲ့မဲဆင်းတွေကိုအထောက်အထားဖြင့်စစ်ဆေးတိုက်ဆိုင်ရန်လိုအပ်တဲ့မဲဆင်းများဆိုပြီးဂျန်နဝါရီလ9ရက်နေ့ကနယ်ဝမအကြိမ်ထုတ်ပြန်ပါတယ်။ဒီလိုမျိုးနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအလွန်မဲရ
တက်တဲ့ပြန်လို့ရဲဆိုတာဥမာဒီလူတယောက်ကတကယ်ကိုပဲမဲကိုနှစ်ချိန်ပေးလိုက်တယ်ဒါမှမဟုတ်တယောက်ယောက်ကဒါအယောင်ဆောင်ပြီးတော့မှဒါမဲပေးတယ်ဆိုတဲ့အခြေအနေမျိုးတွေလည်းဖြစ်နိုင်တာပဲပေါ့နော်ဆိုတော့အဲ့လိုဖြစ်နိုင်တဲ့အခါမှာလည်းဒါတိုင်ကြားတဲ့သူတွေကလည်းရှိနေတယ်ရှိတဲ့ပုံမှာဒါတောင်ရှိတဲ့သူတွေအနေနဲ့ကဒါကိုဒီစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့မှဒီလိုအပ်တဲ့ဒါ action တွေကိုယူရမှာပေါ့နော်ဘလိုမျိုးဒါကိုပြညာပေးမလဲပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဒါဥပဒေကြောင့်ကဘလိုသွားမလဲဆိုတဲ့ဟာတွေကိုတော့ဒါမှမှန်မှန်ကန်ကန်နဲ့ဒါကိုစုံစမ်းစစ်ဆေးတာတွေဖော်ထုတ်တာတွေဒီလိုမျိုးအခြေအနေမျိုးတွေကိုကြုံခဲ့တယ်ဆိုရင်ကျမတို့ကဒါသင်ခန်းစာယူစရာအနေနဲ့ဖော်ထုတ်ပြီးတော့ပိုကောင်းတဲ့ဒီနီလန်းတွေကိုထပ်ပြီးတော့မှရှာဖွေရမှာပေါ့နော်
2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ငံမှာကာယရောဂါ COVID-19 ဖြစ်ပွားနေခြင်းနဲ့လည်းတိုက်ဆိုင်တာကြောင့်မဲစင်းထုတ်ပြန်မှုမဲပေးမှုတွေမှာအခက်အတန့်တွေနဲ့ရှိခဲ့လို့အခုလိုမဲစင်းအလွဲအမှားတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းအဖြေရှာတဲ့နယ်လို့လည်းသူကပြောပါတယ်
။မဲစင်းမှားတာနဲ့ဒီမဲမတက်မှားတာနဲ့ကတော့တိတ်မတူဘူးပေါ့နော်။ဒီမဲစင်းမှားမှုကြောင့်မဲမတက်မှားတာတွေဖြစ်ခဲ့လားဆိုတဲ့ဟာကိုထပ်ပြီးတော့မှဒါစုံစမ်းရမှာပေါ့နော်။ဒါတော့ဟိုတက်မတော်နေနဲ့ပဲဖြစ်ဖြစ်အဲဒါမှမဟုတ်ရှင်နိုင်ငံရေးပါတီတစ်ခုခုပါပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီအခြေအနေတွေကိုတွေ့ရှိရသိရှိရဆိုရင်ဒါကော်မရှင်ကိုအကြောင်းကြားမယ်ဒါတိုင်ကြတာလည်းဖြစ်နိုင်တယ်အဲဒါမှမဟုတ်ရှင်လည်းအဲ့ဒါကိုဒီကူပေါင်းဆောင်ရပြီးတော့ဒီမဲစီရင်မှားမှုကြောင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းထပ်ပြီးတော့မှဒီစုံစမ်းစစ်ဆေးမှုတွေတော့လုပ်လို့ရတယ်ပေါ့နော်ဟိုအဓိကတော့ဒီနေရာမှာဟိုဘယ်လိုပြောမလဲအားနည်းချက်ကိုဖော်ထုတ်တယ်လို့တော့မမြင်ပဲနဲ့အဲဒီပို့ပြီးတော့မှဒီဟိုပေါ့ဖွဲ့စည်းချင်းချင်းကြားတွေမှာကူပေါင်းပြီးတော့မှဆောင်ရွက်ဖို့တော့အဲ့ဒါလိုလိမ့်မယ်လို့ထင်နေဒါမှပဲဒါအဖြေတစ်ခုကိုသွားနိုင်မှာပေါ့နော
်မဲစင်းထုတ်ပြန်တဲ့အခါတိုင်းမှာဝေဖန်ထောက်ပြစရာတွေဖြစ်ခဲ့တာမို့လို့ဒီအခြေအနေတွေပေါ်မှာသင်ခန်းစာယူပြီးနောက်လာမယ့်ရွေးကောက်ပွဲတွေအတွက်လည်းစနစ်တကျကြိုတင်ပြင်ဆင်ထားတဲ့လို့မမြနနာတင်ကပြောပါတယ
်ဒီအခြေအနေတွေကိုကျမတို့ကကြည့်ပြီးတဲ့အခါမှာဒီနောက်လာမယ့်ရွေးကောက်ပွဲတွေမှာမဲစင်းကိုဒါဘလို့မှန်ကန်အောင်ပြင်ဆင်တဲ့ဓာတ်နည်းလမ်းတွေဘလို့လုပ်တင်လဲဒီတက်ပိုကောင်းအောင်ဘာတွေလုပ်ရမလဲဒီနေရာတွေမှာမှားခဲ့တယ်ဆိုတာတော့ဘာလို့ ਆ ဒီအမားတွေကနေပြီးတော့တင်ငန်းစာယူနိုင်နေဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်ဒီနေရာမှာကျတော့အကုန်လုံးရဲ့ပူပေါင်းပေါင်းမှုကလည်းအရေးကြီးတာပေါ့နော်ဥပမာဒီနိုင်ငံရေးပါတီတွေရောအဲနောက်ဒီအရက်ဖက်အဖွဲ့တွေရောနောက်ဒီကော်မရှင်နောက်ဌာနဆိုင်ရာအကြီးကြီးရဲ့ပူပေါင်းဆောင်ရွက်မှုတွေရတယ်ပဲဒါလိုလိမ့်မယ်လို့တော့ထင်တယ
်ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအခုလိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မဲစင်းထုတ်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဒီမဲစင်းတွေဟာအချက်အလက်မှားရင်းပြင်ဆင်နိုင်မှုနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကိုဒါဖျက်ဝေထားတဲ့မဲစင်းဖြစ်ပြီးနိုဝင်ဘာလ10ရက်နေ့တုန်းကမဲပေးခဲ့တဲ့နောက်ဆုံးမဲစင်းမဟုတ်ကြောင်းတုံ့ပြန်ကြေညာပါတယ်အခုချိန်ဟာရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲကာလအတွင်းရဲရဲပိုင်တဲ့ရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့မတရားမဲ့ပြင်းထန်မှုတွေကိုတင်သွင်းလာတဲ့ကန့်ကွက်လာတွေကိုစစ်ဆင်းနေတဲ့ကာလဖြစ်တဲ့အတွက်ရွေးကောက်ပွဲဖြစ်စဉ်ကိုပြတ်ပြားစေဖို့ဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုလက်မခံတဲ့သဘောတရားတွေသဘောထားထုတ်ပြန်ချက်တွေကိုနိုင်ငံရေးပါတီတွေနဲ့အဖွဲ့အစည်းတွေဘက်ကပါဝင်ဆောင်ရွက်ခြင်းမပြုကြဘူးကိုလည်းကော်မရှင်ဘက်ကသတိပေးပြောဆိုထားပါတယ်ရှင်
။သောတာရှင်များရှင်ကျမသိန်းကြီးထိုက်ပါ။အီရန်ဖန်ထားတဲ့တောင်ကိုရီးယားရေနံတင်တင်ပေါ်နဲ့တင်ပေါ်ဝန်ထမ်းတွေပြန်လွှတ်ပေးရေးအီရန်တာမတ်ကိုဆင့်ခေါ်ပြီး တောင်ကိုရီးယားအစိုးရကတောင်းဆိုပါတယ်မြန်မာတင်မောသားအများစုပါတဲ့မောက်ဟန်ကုချက်မီရေနံတင်တင်ပေါ်ဖမ်းဆီးခံရမှုကိုတန်တမာရေးနီးလန့်နဲ့ဖြေရှင်းနိုင်ဖို့တောင်ကိုရီးယားအစိုးရကကြိုးစားနေတယ်လို့ပဲဟော့စမူ့စ်ရေးလက်ထားအနည်းကိုလည်းဖြတ်တင်ပေါ်နဲ့တပ်ဖွဲ့ဝင်တွေဆီလွတ်ထားပါတယ
်ချုံရဲ့ဘူဒန်ဥရီ시각으로오늘새벽
ဟော့စမူ့စ်ရေးလက်ထားဒီပင်လယ်ပြင်မှာချီယွန်ကဲတပ်ဖွဲ့အင်ကာနစ်မနက်ပိုင်းမှာရောက်ရှိသွားပြီလို့ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘူဆွန်ချန်းကပြောဆိုခဲ့တာဖြစ်ပါတယ်။ဖန်စီကန်တင်မောသားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်မှာဖြစ်တယ်လို့သူကထပ်လောင်းပြောပါတယ်။ဒါပေမဲ့လည်းဒီတင်မောသားတွေလွတ်မြောက်ရေးအတွက်စီရေးအရာဆောင်ရွက်ဖို့တော့အစီအစဉ်မရှိပါဘူး။ဒီဖန်စီမှုဟာအလွန်စိုးရိမ်ပွဲကောင်းတဲ့ကိစ္စလို့တောင်ကိုရီးယားသမ္မတယုံကအင်ကာနစ်မှာပြောဆိုပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဟော့စမူ့စ်ရေးလက်ထားအနည်းကိုတန်4400ဖြတ်တင်မောတစ်စင်းနဲ့တပ်ဖွဲ့ဝင်300လောက်ပါတဲ့ပင်လယ်ဓားမြနှိမ်နှင်းရေးတပ်ဖွဲ့ဆီလွတ်ထားပါတယ်။အီရန်ဖမ်းထားတဲ့တောင်ကိုရီးယားရေနံတင်တင်ပေါ်ကဝန်ထမ်း20တဲမှမြန်မာတင်ပေါ်သား12ဦးပါဝင်ပါတယ်။တောင်ကိုရီးယားက5ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့က2ဦးစီပါဝင်ပါတယ်။တောင်ကိုရီးယားဆိုင်ရာအီရန်သံအမတ်ကြီးဆာအီဘာရာချီရှာဗက်စတာရီကိုတောင်ကိုရီးယားနိုင်ငံသားရေးဌာနကအင်ကာနီမှာဆင့်ခေါ်ပြီးတင်ပေါ်နဲ့တင်ပေါ်သားတွေပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ဒီကိစ္စကိုတန်တမာရေးလမ်းကြောင်းနဲ့ဖြေရှင်းနိုင်ရေးအတွက်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ခုနဲ့အီရန်ကိုသွားဖို့ရှိပါတယ်။အီရန်ကိုအတက်နိုင်ဆုံးအမြန်ဆုံးသွားဖို့စီစဉ်နေကြောင်းနိုင်ငံသားရေးဌာနပြောခွင့်ရချွိုင်ယန်ဆမ်ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
외교당국접촉을통한사실관계확인및
딴데마이야시지어피샤떠보네နိုင်ငံသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုသွားမယ့်အကြောင်းပြောသွားပါတယ်နိုင်ငံသားအလုံးနဲ့တင်းပေါ်ပြန်လွတ်လာရေးအတွက်ဘက်ပေါင်းစုံကဆောင်ရွက်နေကြောင်းနိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကာလအတွင်းတောင်ကိုရီးယားဘဏ်တွေမှာထိန်းချုပ်ထားတဲ့အီရန်ရဲ့ဒေါ်လာတန်း9000ကျော်ထုတ်ယူခွင့်ရရေးအီရန်နဲ့တောင်ကိုရီးယားအစိုးရကြားဆွေးနွေးမှုမပြေလည်ချိန်မှာပဲအခုလိုဖမ်းဆီးမှုဖြစ်လာတာပါ။အီရန်ဘက်ကဒီငွေကိုသုံးပြီးကိုဗက်စ်ကာကွယ်ဆေးဝယ်ယူဖြန့်ဖြူးမှုအစီအစဉ်ကနေကိုဗစ် -19 ကာကွယ်ဆေးဝယ်ယူလိုနေတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာကိုရီးယားသုတေသနတန်တမာရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့ရဲ့ညွှန်ကြားရေးမှူးရှင်ဘီယွန်ချူးကလည်းအခုလိုသုံးသပ်ပါတယ်
။ COVID-19로 인해서상당히상황이어렵잖아요
COVID-19 ဖြစ်ပွားမှုတွေအတွင်းအီရန်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။သူတို့အနေနဲ့တန်တမာရေးလမ်းကြောင်းတွေပဲဆောင်ရွက်နေရင်တောင်ကိုရီးယားအစိုးရဘက်ကဒီကိစ္စကိုအရေးတည်ယူမလုပ်နိုင်ဘူးလို့အီရန်ဘက်ကတွေးနိုင်ပါတယ်။ဒါကြောင့်တောင်ကိုရီးယားအစိုးရကိုဖိအားပေးနိုင်ဖို့အတွက်တောင်ကိုရီးယားတင်ပေါ်ကိုဖမ်းလိုက်တာဖြစ်နိုင်တယ်လို့သုံးသပ်သွားတာပါ။ဒီတင်ပေါ်ကိုဖမ်းတာကတစားကန်ဖမ်းတာမဟုတ်ဘူးလို့အီရန်အစိုးရပြောခွင့်ရအလီရာဘီအီကအင်ကာနီမှာပြောပါတယ်တစားကန်ဖမ်းတယ်လို့ပြောကြမယ်ဆိုရင်အဲ့ဒါဟာကိုရီးယားအစိုးရပါတယ်မဟုတ်မမှန်အကြောင်းပြပြီးအီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်း9000ကျော်ကိုယူထားတာပါလို့ပြောဆိုသွားတာဖြစ်ပါတယ်အီရန်တို့ဖမ်းထားတဲ့ရေနံတင်တင်ပေါ်ကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းတောင်းဆိုထားပါတယ်။တန်ခတ်မှုဖိအားတွေတက်တာစီဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကိုအချက်ကင်ဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့အတွင်းလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုအီရန်ကချိန်ချောင်နေတာလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
အမေရိကန်တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဆက်လက်ပြီးကမ္ဘာသတင်းမီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပုံအပြက်ကောင်းလို့တင်ပြပေးသွားပါမယ် Regional Tag of War ဒေသတွင်းအာဏာလွန်ဆွဲပွဲဆိုတဲ့ခေါင်းစဉ်နဲ့ The Telegraph Online မှာ Larry Chicken ရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်နိုဝင်ဘာရွေးကောက်ပွဲမှာသူမအပြတ်တက်နိုင်ရရှိပြီးနောက်ကြီးတော်လာနေခဲ့တဲ့တရုတ်နိုင်ငံဘက်တိမ်းညှို့မှုအပေါ်ဗဟိုပြုပြီးတောင်ဆန်းစုကြည်နဲ့သူမရဲ့အဆိုအဝါကိုဒေသတွင်းအာဏာလွန်ဆွဲပွဲတည်းရဲ့ဖြစ်ဖို့အကြောင်းဖန်လာစေရလို့အစချီပြီးတော့ဆောင်းပါးကိုရေးသားတာပါလေ။မြန်မာကိုတရုတ်လွှမ်းမိုးမှုကရှော့ချပြတ်တောက်ပစ်ဖို့လှုံ့ဆော်ရမှာဂျပန်နိုင်ငံကဥဆောင်ပြီးအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့နှစ်တည်းက တရုတ်အိန္ဒိယဆက်ဆံရေးပျက်စီးလာတာမို့ဒီအာဏာလွှမ်းမိုးမှုပြိုင်ပွဲတွေကိုပါဝင်လာတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလည်းဂျိုးဘိုင်ဒန်အစိုးရတပ်ဖို့ပုံမိုနီးဆက်လာနေပြီးဒီအာဏာလွှမ်းဆွဲပွဲတွေကိုပြန်လည်ဝင်ရောက်လာနိုင်တယ်လို့ဆောင်းပါးရှင်ကခန့်မှန်းထားပါတယ်။လောလောဆယ်ရွေးကောက်ပွဲအနိုင်ရတဲ့အာဏာရပါတီ NLD အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိတဲ့နေရာမှာကပ်ပီးနိုင်ငံတကာ PR စီးပွားရေးပြုရင်ပြောင်းလဲမှုတို့ကြောင့်ပုံမိုဆိုးဝါးလာတဲ့စီးပွားရေးအပြင်အခြေခံဥပဒေပြင်ဆင်ရေးယူနစ်စစ်ချုပ်ရင်းရေးတို့ပါဝင်နေပါတယ်။ငါးနှစ်တာလွန်မြောက်ခဲ့ပြီးနောက်ဒေသအတွင်းနဲ့နိုင်ငံတကာဆက်ဆံရေးတွေထူးထူးခြားခြားပြောင်းလဲသွားပြီးတဲ့နောက် COVID-19 ကပ်ပီးကလည်းနိုင်ငံတကာဆက်ဆံရေးပေါ်သက်ရောက်မှုတွေရှိနေခဲ့ပေမဲ့လည်းမြန်မာနိုင်ငံနဲ့နှိစက်ချင်တဲ့နိုင်ငံတွေမရော့နေတော့ပါဘူးလို့ဆိုပါရယ်ရွေးကောက်ပွဲပြီးတဲ့နောက်ဒေသတွင်းနိုင်ငံကြီးတွေဟာရဲသားကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုရောကာကျုပ်မင်းအောင်လှိုင်ကိုပါနှိစက်ဖို့ကြိုးစားလာကြတဲ့နေရာမှာတရုတ်ဂျပန်အိန္ဒိယအပြင်တောင်ကိုရီးယားနဲ့ထိုင်းနိုင်ငံတို့ကနိုင်ငံရေးသမားတွေဝိုင်းရင်တန်တမန်တွေဟာလီဘီရိုကိုအဆက်မပြတ်လာအောင်လည်းပတ်လျက်ရှိရလို့ဆိုပါရယ်ပြီးခဲ့တဲ့9ရက်နေ့သက်တမ်းတွင်ရင်ဂျာအရေးကိုအစိုးရကင်တွေရနဲ့ပတ်သက်ပြီးအနောက်အုပ်စုရဲ့ဝေဖန်မှုတွေကိုတုံ့ပြန်နိုင်ဖို့အတွက်သောဆဆူကြီးကသူမရဲ့နိုင်ငံသားရေးမဟာဗျူဟာဖြစ်ဒေသတွင်နဲ့ဒေသတွင်ထိတ်တန့်နိုင်ငံတွေကိုအထူးလေးပေးဆက်ဆံခဲ့တယ်လို့ဆိုပါရယ်ဒီအချိန်တွေကတရုတ်နိုင်ငံအပေါ်မှီခိုများသွားစေခဲ့ပြီးဒေသတွင်အာဆီယံအုပ်စုနဲ့ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေမှာတစုံတရာရောကျသွားစေခဲ့လို့ဆောင်းပါးရှင်ကထောက်ပြပါရယ်အခုချိန်မှာတော့မြန်မာဟာလူလူထောက်ခံမှုအကြီးကျယ်ရလာတယ်လို့ပိုင်ခွင့်နဲ့ COVID-19 နောက်ပိုင်းနိုင်ငံတကာအခင်းချင်းသစ်ကိုအသုံးပြုပြီးတော့နိုင်ငံသားရေးမူဝါဒကိုစတင်ထိန်းချုပ်ဖို့လိုတယ်လို့ဆိုပါရယ်ဒီနေရာမှာတရုတ်နိုင်ငံကိုမိခိုတဲ့နေရာကအနောက်အုပ်စုနဲ့ချင်းဝင်ရှာညှိဖို့အိန္ဒိယနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်ဖို့နဲ့အထူးသဖြင့်အမေရိကန်နဲ့နှွေးထွေးတဲ့ဆက်ဆံရေးကိုအားပေးဖို့လိုတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာနိုင်ငံဟာအစဉ်လာအတိုင်းဂျာနီရေးနဲ့ဗမ္မာလိုက်နိုင်ငံသားရေးမူဝါဒတွေကိုဆက်လက်ထိန်းသိမ်းကျင့်သုံးနေတာတဲ့အချိန်ထဲမှာပဲသူ့ရဲ့မဟာဗျူဟာတိုင်ဝမ်ကိုချဲ့ထွင်ချင်နေပြီးခိုင်မာတဲ့နိုင်ငံဆက်ဆံရေးတွေကိုလည်းထူထောင်ချင်နေတာပါ။ဒါပေမဲ့လည်းလက်တွေ့နိုင်ငံတကာအခြေအနေနဲ့ပြီးခဲ့တဲ့စစ်ဆေးရေးကာလတွေအတွင်းအထူးတန်နေခဲ့ရတဲ့တိုင်းပြည်ကိုဆက်ခံခဲ့ရတာကြောင့်တရုတ်နိုင်ငံကတိုင်းပြည်ရဲ့အဓိကမိဖက်အဖြစ်ဆက်လက်တည်ရှိနေတယ်လို့ဆိုပါရယ်။ဒေါဝန်ဆန်းစုကြည်အနေနဲ့တရုတ်ပေါ်မိခူရာတွေကိုဖြေလျှော့ဖို့အတွက်မြောက်ဘက်အိန္ဒိယတိုင်းပြည်ကြီးဖြစ်တဲ့အိန္ဒိယနဲ့ဆက်ဆံဖို့2015ရွေးကောက်ပွဲနှောင်းပိုင်းအာဏာရပြီးကတည်းကစ조사မှာဖြစ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါရယ်။အခုအခါမှာတော့မြန်မာနိုင်ငံဟာနှစ်နိုင်ငံဆက်ဆံရေးမှာပို့ပြီးတော့လူလူလာလာရှိတဲ့အိန္ဒိယရဲ့မိတ်ဆွေတို့ပဲပြင်တွေ့လာရပါရယ်။အိန္ဒိယဘက်ကလည်းတရုတ်နဲ့ဆက်ဆံရေးပြည့်စုံပြီးနောက်ပိုင်းမြန်မာနဲ့ဆက်ဆံရေးအဆင့်တစ်ခုမြင့်တင်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့တရုတ်ရဲ့ထူပေါင်းဝင်ရောက်နေမှုကိုချိန်ဝင်ရှာညှိဖို့မဟာဗျူဟာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကဏ္ဍဦးစီမံချက်တွေကိုဂျပန်နဲ့အိန္ဒိယအစိုးရတို့ကဘယ်လိုပူးပေါင်းဆောင်ရွက်နိုင်ကြလဲဆိုတာမျိုးတွေလည်းနောက်ွယ်မှာဆွေးနွေးနေကြတာတွေရှိပါတယ်။အခြားတစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဒေသတွင်းရန်လိုတဲ့အသွင်ကိုတုံ့ပြန်နိုင်မှုအတွက် Indo-Pacific မဟာဗျူဟာနဲ့ပတ်သက်လို့ Australia, India, Japan နဲ့ American ကတန်တမန်တွေဟာလွတ်လပ်ပွင့်လင်းတဲ့သူတို့ရဲ့အမြင်နဲ့စိုးရိမ်ချက်တွေကိုဆွေးနွေးနေကြတာမျိုးတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့အထူးကြားတဲ့နိုင်ငံရေးမူဝါဒအပြောင်းလဲတွေဖြစ်တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းပြီးဒေသတွင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဂျပန်၊ထိုင်း၊တောင်ကိုရီးယားနဲ့စင်ကာပူနိုင်ငံတို့နဲ့စီးပွားရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုဆက်လက်ဆောင်ရွက်တင်ကြောင်းဆောင်းပါးမှာရေးသားထားပါတယ်။ပြည်ဆောင်တော့ www.telegraphindian.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနှာစင်ရပါမယ်။ရခိုင်တပ်တော် EA ကဖန်ထားတဲ့ NLD Party သွတ်တော်ကူစလဲသွတ်တော်ကူစလဲလောင်းတွေအပါအဝင်တပ်မတော်သားတွေကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ရခိုင်ပြည်မှာရွေးကောက်ပွဲမကျင်းပရသေးတဲ့မဲဆန္ဒနယ်ပြည်ရွေးကောက်ပွဲကျင်းပရေးရခိုင်ပြည်ငြိမ်းချမ်းရေးစာရာရီအတွက်ရောင်နီတန်းဒီလာဆိုတဲ့မျှော်လင့်ချက်တွေထွက်လာပါတယ်။ရခိုင်ပြည်ငြိမ်းချမ်းရေးအတွက်တကယ်ခိုင်မာတဲ့ရောင်နီတန်းလာတာကိုမြင်ရဖို့လက်ရှိအဆင့်မှာဘာလို့တင်တယ်ဆိုတာအပါအဝင်သုံးသပ်ချက်အမြင်တွေကိုအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။ရခိုင်မျိုးသားပါတီ AMP ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးနုစိန်နဲ့မြမအရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ။ ော်ဤလင်းစိန်နဲ့ဦးတန်းစုနိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပ
ါမင်္ဂလာပ
ါဆိုတော့ကျွန်တော်ပထမဦးဆုံးဒေါ်ဤလင်းစိန်ကိုပြောစီချင်ပါတယ်အခုလက်ရှိဟလာရခိုင်ဘက်ကအခြေအနေနောက်ဟလာတန်နေဤနဲ့ဂျားတွေကဆွေးနွေးနေတာဒီ NLD ပါတီဝင်၃ဦးနောက်တကဟန်တာရဲ့တမတော်သားတွေပြန်လွတ်ပေးပြီးတဲ့နောက်ပိုင်းနောက်ထပ်ဘာထူးခြားချက်များအရှိပါသေးလဲ
သမုဒ္ဒီနှစ်ဆန်းတည်းရဲ့နေ NLD ပါတီကလွှတ်တော်ကိုယ်စားလှယ်နဲ့ကိုယ်စားလှယ်လောင်းရပါဝင်တမတော်သားတွေကိုသူပြန်လေလွှတ်ပေးတယ်လွှဲပေးတယ်အနေထားပြီးရင်တော့အဲတိတ်ထူးထူးရှားရှားပြောင်းလဲမှုတော့ကျမတို့မကြားမသိရပါဘူးဘုမဟာမိကိုလေးဖွဲ့ကိုအစိုးရကကန့်လန့်နေနေရာတွေအချိန်တွေမတက်မရသေးဘူးဆိုတာပဲဒီနေ့တတိအနေနဲ့ကျမတို့အတိထားတာရှိပါ
โอเคဆိုတော့နောက်ထပ်ဘာမှထပ်ပြီးတော့ဖြည့်ထွန်းတိုးတက်မှုမရှိသေးဘူးပေါ့เนา
ะဟုတ်ကဲ့
ဦးတန်းစွန်နိုင် NLD ကလူတွေကိုပြန်လွတ်ပေးလိုက်တာဖန်တရတက်မတော်သားတွေအင်းကပြန်လွတ်ပေးလိုက်တာအဲ့ဒီအပေါ်မှာဦးတန်းစွန်နိုင်ဘယ်လိုအမြင်သဘောထားရှိပါလဲခင်ဗျာ
ကျွန်တော်ကတော့ NLD တွတ်တော်ကိုယ်စားလှယ်လောင်းလေတွတ်တော်ကိုယ်စားလှယ်စီကိုတွန့်လိုက်တဲ့ကိစ္စကရခိုင်ပြည်မှာရွက်ောက်ပွဲအောင်မြင်ဖြစ်ထွန်းရေးတွေအတော်ကြီးမားတဲ့အောင်ရမှုလို့ကျွန်တော်ကတော့ပြောဆိုပါတယ်ဒါမဲ့အဲ့ဒါနဲ့တစ်ချိန်တည်းမှာတမရောသား၃ယောက်ပါတော့တွတ်လိုက်တယ်ဆိုတဲ့ကံကြတော့ဒါတော့ပူပြီးတော့ကောင်းမွန်တယ်ပြိဿပေါ့ဒီအီရီနဲ့တမရောကြားထဲမှာဖြစ်ခဲ့တဲ့တိုက်ပွဲစဉ်တွေနောက်ပြောဒီဖွဲ့ပေါ်မှာတမရောရဲ့သဘောထားတွေအဲ့ဒါဒီအားလုံးကိုကြော်လွှားပြီးတော့အခုတမရောနဲ့အီရီနဲ့တိုက်ရိုက်ဆွေးဆုံဆွေးနွေးမှုတွေလုပ်တယ်လုပ်ပြီးတဲ့နောက်အခုဒီခံကြီးမှာရွေးကောက်ပွဲတွေပြန်လေကျင်းပဖို့အတွက်အခင်းကျင်းနေဖန်ပြီးပြလိုက်တဲ့ကိစ္စတော့ကျွန်တော်တို့တော်တော်ကိုကျင်းနဲ့ဝမ်းမြောက်စရာကောင်းပါတယ်။အခိုင်ပြည်သူ12သိန်းနော်12သိန်းညောနောက်ပြီးတော့မြို့နယ်ကိုကူကပြည်သူတွေရဲ့လွတ်လပ်တဲ့တရားမျှတတွေဆောင်ရွက်မှုတွေကိုလုံပိုင်ဝင်ရလာတဲ့အတွက်ဒါကျွန်တော်တို့အတော်ကိုကျွန်တော်တို့ကအေးအေးအဖွဲ့ကိုရောတမတော်ကိုရောတခြားတော့ဘာကြောင့်ချက်မှမပါတော့ဘဲနဲ့အခုအပြုသဘောဆောင်နေတိုးတက်မှုမြင်ရတဲ့အတွက်ကျွန်တော်တို့ရခိုင်ပြည်မှာဒါပဲဖြစ်ဖြစ်เนาะပြားမြတ်တာလေเนาะရွေးကောက်ပွဲတွေတော့ဖြစ်တော့မယ်လို့ကျွန်တော်တော့ယူဆပါတ
ယ်ဟုတ်ကဲ့ခင်ဗျာတော့အင်းဥစိန်အနေနဲ့ရောဒီဒါထားလူတွေပြန်လှုပ်ပေးလိုက်တဲ့အပေါ်မှာလက်ရှိဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာဘယ်လိုသဘောထားအမြင်ရှိပါလဲလဲ
လှုပ်ပေးလိုက်တယ်ဆိုကလေးကဟိုတကယ်မင်္ဂလာရှိတဲ့အဲအနေထားတစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့ဟိုဖန်စီထားခဲ့တဲ့အနေထားတွေလွတ်ပေးဖို့အမြင့်တရားခံကြတာတွေတောင်းဆိုကြတာတွေအဲ့မှာအဲ ULAA နဲ့မြန်မာတက်မတော်နဲ့ဟိုအချင်းချင်းအကြီးကဲတွေကအစဟိုအွန်လိုင်းကနေပြီးတော့ဆွေးနွေးကြတာတွေဒါတွေရဲ့ကောင်းတဲ့ရလက်အကျိုးကိုအမြင်ရတယ်လက်တွေ့အကောင်တွေပေါ်လိုက်တယ်လို့ပြောလို့ရပါတယ်ဒါကတော့အလုံးကြိုဆိုရမယ်အဲကိစ္စတစ်ခုလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့စရဦးသားဆွနိုင်အဲ့လိုမျိုးအေအေဘက်ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်ပိုင်းတက်တဲ့အေအေနဲ့ဟလာဆွေးနွေးတာတွေဘာတွေဖြစ်နေတဲ့နောက်ပိုင်းမှာကျွန်တော်တို့တည်းပြောရမယ်ဆိုရင်တော့ဒီကနေ့ကလွတ်လပ်ရေးနေ့ကျွန်တော်တို့အခုဆွေးနွေးကြတာကဇန်နဝါရီ၄ရက်တနင်္လာနေ့လွတ်လပ်ရေးနေ့ညမှာကျွန်တော်တို့ဆွေးနွေးကြတာဆိုတော့ဟလာလွတ်လပ်ရေးနေ့မှာများဟလာဆွေးရဘက်ကနေပြီးတော့လာသူကြီးချန်တာဝင်ပေးပြီးတော့ရှင်းကြနေတဲ့သူတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားလို့တတ်မှတ်ထားတဲ့သူတွေများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပါတယ်အခုကတော့ဒီနေ့ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်ကြီးတော့ဘာမှအဲ့ဒါနဲ့ပတ်သက်လို့ထူးခြားဟလာဖြစ်ထွန်းတာမရှိပါဘူးလွတ်ပေးတဲ့ဆိုတဲ့တကယ်လည်းကျွန်တော်တို့မကြားရသေးပါဘူးဆိုတော့ဒီအေဘက်ကပြောထားသလိုလက်ရှိမှာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဟလာအချင်းကြနေတဲ့လူတွေကိုပြန်လှုပ်ပေးဖို့ကိစ္စကဘလောက်အထိအရေးကြီးပါတယ်ဘလောက်အထိအရေးပါပါတယ်ခင်ဗျာရခိုင်ပြည်အရေးဟလာရှေ့ဆက်ပို့ပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရမှာ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ဒါကဒီလွတ်လပ်ရေးနေ့ဆိုလို့ရှိရင်သုံးဆောင်တိုင်းမှာနိုင်ငံတော်သမ္မတကလွန်ငင်းချမ်းသာ권ပြတာရှိပါတယ်အဲ့တော့ဒီကလမှာတော့ခုကကျွန်တော်တို့ရခိုင်ပြည်မှာတစ်ချောင်းလုံးဖြစ်ခဲ့တဲ့ကိစ္စတွေကအေးအေးနဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အရေးယူတာရှိပါတယ်ဒါကိုရုပ်ထုံးမြတ်နိုင်ရဲ့เนาะအညီမကြီးသူတို့နဲ့ပတ်သက်တဲ့လူတွေရောနောက်ပြီးဆက်သွယ်တဲ့လူတွေရောအများကြီးပါပဲ ်တွေဖန်တာလာရှိပါတယ်။အဲ့တော့ဒီနေ့ကလမှာကျွန်တော်တို့ဒီအဖွဲ့ဘက်ကနေပြီးတော့ဆိုရနဲ့နော်အပြန်လမ်းနားလည်မှုယူပြီးတော့ဒီလိုအကျဉ်းသားတွေလွတ်ပြေးဖို့ကိစ္စနဲ့ပတ်သက်လို့တောင်းဆိုခဲ့ကြတယ်။ဒါပေမဲ့အဲ့ဒါတွေကတော့ NLD ဆိုရကဒါတွေကတရားဥပဒေဆိုင်ရာလုပ်ငန်းတွေဖြစ်တဲ့အတွက်သူတို့ကတော့မပါဝင်ဘူး။သူတို့ကတော့နော်အဲ့ဒီကိစ္စတွေမပြောဘူးလို့ပြောပါတယ်။ဒါပေမဲ့ဒီနေ့ဒီချိန်မှာနှူးနှစ်ဖက်ပြန်လည်ဆက်ဆံပြီးတော့နော်မျိုးသားရင်ကြားစီရေးနော်စီရစီရေးနော်ငြင်းငြင်းလုပ်ငန်းစဉ်တွေဆက်လုပ်မဲ့အချိန်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အလေးနဲ့ကျွန်တော်တို့စဉ်းစားပြပါတယ်။အဲ့ဒီကိစ္စတွေကိုဒါကတရားရုံးကိစ္စတရားဥပဒေကိစ္စဆိုတဲ့ညနေလွဲကဲပြည့်ပြုမှုမျိုး NLD အစိုးရအဖွဲ့အနေနဲ့မလုံသင့်ဘူးလို့ကျွန်တော်ထင်ပါတယ်။အဲ့ဒါကြောင့်မို့တင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုတွေဒါဘယ်သူကဘလောက်အပြစ်ရှိပြီးတော့ဘယ်သူကဘာညာဆိုတာတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာ။သို့တော်ညာလဲဒီနေ့ကာလအပြန်လာတော့ပူပေါင်းဆောင်ရွက်ရေးအတွက်ကြိုးပမ်းနေတဲ့နေရာမှာ NLD အစိုးရအနေနဲ့လေတဖက်ကသူ့ရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေလွတ်တော်ကိုယ်စားလှယ်တွေကိုပြန်လွတ်ပေးတာဤသူအစိုးရရဲ့နော်တရားဥပဒေအဖွဲ့အစည်းအနေနဲ့လေလွတ်သိမ့်လွတ်ထိုက်တဲ့လူတွေကိုအ ਨੇ ဆုံးအပြုသဘောအရာပဲဖြစ်ဖြစ်တုံ့ပြန်ဖော်ပြသင့်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင
်ဟုတ်ကဲ့ဒေါ်ဝင်းနျူးစင်နေနဲ့ရောအခုလိုမျိုးအေးဘက်ကပြောထားတယ်ဟလာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ရင်းကြနေတဲ့လူတွေဖမ်းဆီးခံထားတဲ့လူတွေပြန်လွတ်ပေးဖို့ကိစ္စဒီရခိုင်ပြည်ငင်းချမ်းရေးဖြစ်ထုံးပူပြီးတော့ပြတ်တွတ်တက်ဖို့အရာမှာဘလောက်အထိအရေးပါတယ်လို့ယူဆပါတယ်ခင်ဗျာ
အဓိကအရေးပါတဲ့အချက်ထဲမှာပါပါတယ်ဘာလို့လဲဆိုတော့ဒီအထဲမှာကျမကနိုင်ငံရေးပါတီတရားရဲ့တာဝန်ရှိသူဖြစ်တဲ့အပြင်တမုံဝန်ကြောင့်ကရှင့်နေတယောက်ဖြစ်ပါတယ်အဲ့တော့အခုဆရာဦးတန်းစိုးနိုင်ပြောတော့တဲ့အထဲမှာအစိုးရကဒါတရားစီရင်ကိစ္စပဲငါတို့မပါဝင်ခြင်းဘူးလို့ပြောတာဟာတကယ်မြင့်နယ်လဲဂဲပြစ်ဆိုတဲ့အကြောင်းကိုကျမကရှင့်နေတယောက်လို့ပြောမယ်ဆိုရင်အခု2008ဖွဲ့စည်းပုံပုံမှန်49ဟိုအခန်း7မှာနိုင်ငံသားလူရဲ့မူလအခွင့်အရေးဆိုတာမှာနိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ဆက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေကိုစိုးလို့တယ်ဆိုပြီးတော့တရားစီရင်ကြတော့မပါဘူးခက်မှတုံးပြတာအဲ့တော့အစိုးရဆိုတဲ့အုပ်ချုပ်ရေးကဏ္ဍနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေကဒီတရားစီရင်ကိစ္စပဲဆိုတဲ့ကိစ္စကိုနိုင်ကဟိုလုံးဝမစီမလျော်တဲ့ဟိုရင်းပယ်ချက်ပဲဖြစ်နေတယ်။ဘာလို့လဲဆိုတော့ကျမတို့လိုနှစ်ပေါင်း40နီးနီးမှုလိုက်လာတဲ့လူကဒီလူဟာတကယ်ကိုဒီမတရားအတင်းနဲ့ဆက်ဆက်ပြီးတော့ဆွဆွဲခံရတဲ့လူလားတာမန်အဖြစ်မဲ့တဲ့လူလားဆိုတော့ကျမတို့ခံမှန်းလို့ရတယ်။ဒီလူကရှိနေပဲဒီလိုပြောမှာပေါ့ဆိုတာမျိုးမဟုတ်ဘူးကျမကအခုကလည်းဒီအနေထားတွေတမ်းမဲ့လူတန်းစားတွေတော်တော်လေးကိုဒုက္ခရောက်ပြီးတော့ဖြစ်ကြတယ်။အဲ့မှာဒီမတရားအသိအဆင့်တော့မဟုတ်ဘူးနဲ့အချမ်းဖဲဆိုတော့ပုံမှန်တွေကြီးလိုက်တာ။အဲ့ဒီအထဲမှာအစ်မဒီပြုမလင်းနေမဲ့ပြောရရင်အမှုတိုင်းလိုလိုဟာထုံးမြက်လိုက်ပါ164ဆိုပြီးတော့တရားခံပြီးအမှုတွေနဲ့နော်တရားကိုဖမ်းမိတယ်အမှုဆွဲတယ်မစစ်ရသေးဘူး။အဲ့ဒီတရားခံပြီးအမှုကိုပိတ်ဖို့တက်တက်ကို3လလောက်ကိုကြာသွားတယ်တမှုတွေဆိုရင်တမှုတက်လေဆိုရင်6လလောက်ကိုကြာသွားတယ်ဒါတွေဟာနိုင်ငံသားတွေရဲ့ဥပဒေပါခွင့်ရနစ်နာချင်းเนาะအမှုတိုင်းလိုလိုမှာကိုထုံးမြင့်နိုင်ပါ164ဘလို့တရားခံပြီးအမှုတွေတန်းစီပြီးတော့ပါနေရတာလေအဲ့ဒီတော့နိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးပုဂ္ဂိုလ်ချင်းဖြစ်စေအဖွဲ့အစည်းဖြစ်စေစက်ဆိုင်တယ်ဆိုလို့ရှိရင်အမှုတွေကိုယုံသိမ်းလို့ရပေးဖြစ်လို့ရတယ်အဲ့ဒီအနေထားတွေကိုဟိုစက်တာ print ကိုတကယ်တမ်းပြင်းပြတတ်တာလုတ်ပေးမယ်ဆိုရင်လုတ်ရရတဲ့အနေထား
ဟုတ်ကဲ့ခင်ဗျာလောလောဆယ်အခြေအနေကကျွန်တော်နားလေတော့ဆိုရင်ရှေ့မတိုးနိုင်သေးဘူးဖြစ်နေတာပေါ့နော်တကယ်အေးနဲ့ဂျားထဲမှာပဲဟလာစီစံမှုပြောဆိုမှုရှိနေပြီးတော့အစိုးရဘက်ကပါလာတဲ့အနေထားမျိုးမရှိသေးဘူးဟလာရုပ်ောက်ပွဲလူဖို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲ NLD ဘက်ကကျွန်တော်ပြောထားတာကိုနောက်ဆုံးတိထားရတာပါလဲဆိုတော့လွတ်တော်ရေးပြန်စတဲ့အချိန်ကြတော့မှလိုအပ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့ဟလာရုပ်ောက်ဝေချင်းပါဖို့ဖြစ်နိုင်မယ်ဆိုတဲ့လားလားမျိုးနောက်ဆုံးပြောထားတာကျွန်တော်ကြားထားရပါတယ်။ဆိုတော့ဦးသန်းစွန်းနိုင်လက်ရှိအခြေအနေမှာဟလာရခိုင်ပြည်အရေးကိုဒီထက်ပိုပြီးတော့ရှေ့တိုးပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရဘာလို့တင့်နေလို့ယူဆပါတယ်ခင်ဗျ။
ဘာလို့တင့်လဲဆိုတော့ပထမဦးဆုံး ပြောလို့ရှင်ကျွန်တော်တို့အေးကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စဉ်းစားပြည်တယ်ပထမအဦးဆုံးဒီဆိုင်ပြည်သူ12သိန်းကျော်လောက်နော်မျိုးနယ်ကိုမျိုးနယ်မှာသူတို့ရဲ့တရားဝင်ခွင့်ရေးတွေနော်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ကစကြည့်ပြီးတော့သူတို့ကကန့်လန့်လာအဲ့တော့အဲ့ဒီကိစ္စတွေကိုနော်သူတို့ကသူတို့မျှော်လင့်နေတာကတော့2020ရွေးကောက်ပွဲရဲ့အဆက်အဖြစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာဒီကိစ္စတွေကို UEC ကဆောင်ရွက်ပြီဒါပေမဲ့အဲ့ဒီကိစ္စတွေကဖြစ်မလာပါဘူးသို့တော်ညာလည်းဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တာဘာလဲဆိုဒီကိစ္စကိုကျွန်တော်တို့2020ရွေးကောက်ပွဲရဲ့အဆက်အဖြစ်ကျွန်တော်တို့ကဖြစ်စီချင်တယ်တကယ်လို့ဒါကိုကြားပြရွေးကောက်ပွဲလို့ကျွန်တော်တို့သဘောထားကြမယ်ဆိုလို့ရှိရင်တစ်နှစ်ကျော်ပြီမှာအခုနှစ်ခုနှစ်လောက်မှာဒါလို့အဲ့တော့ဒီတစ်နှစ်တော်ကာလအတွင်းမှာအများကြီးအကြောင်းလဲတယ်နော်ရှိနေတယ်အဲ့ဒီအခြေအနေကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်စေချင်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပါလို့ကျွန်တော်တို့ကပြောတော်ညာလဲ NLD အစိုးရအဖွဲ့ရောနော်နောက်ပြီးတော့ကျွန်တော်ရွေးကောက်ပွဲအခုတော်ပုံချင်းတွေကစတဲ့ပတ်သက်လို့နော်တိတိကျကျသဘောထားဆုံးဖြတ်ပြီးတာဘာမှမရှိဘူးအဲ့တော့ဒီကိစ္စကတော့တခုကတော့ UEC ရဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆောင်တဲ့ချက်ဒီမှာဘယ်လိုခက်ခဲနေရှိတာလဲဘယ်လိုသဘောထားတွေရှိတာလဲအဲ့ဒီသဘောထားတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်းအမြင်ကကျွန်တော်တို့ဒေါ်စန်းစုကြည်ရဲ့သဘောထားတွေနဲ့ဆက်ဆံနေတာအဲ့လိုဆိုလို့ရှိရင်တော့ကျွန်တော်တို့တခိုင်ဒေသမှာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲတွေဆောင်ရွက်ဖို့အကောင့်ထယ်ဖို့အခြေအနေဟာနောက်ဆုံးသွားပါလိမ့်နောက်ဆုံးသွားရင်မကဘူးအခြေအနေတွေပိုပြီးတော့ကျုပ်ထွေးလာနိုင်တဲ့အခြေအနေတွေရှိပါတ
ယ်။ဟုတ်ကဲ့။
အဲ့ဒီကိစ္စကဒီ NLD အစိုးရနော်ဒေါ်စန်းစုကြည်နဲ့ကျွန်တော်တို့ချာ UEC အနေနဲ့ဒသုံးတရားသဘောထားထုတ်ပြန်ဖို့လိုအပ်နေရေးကြည့်နေပြီလို့ကျွန်တော်တို့မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒေါ်ဤနုစင်အနေနဲ့ရောအခုလက်ရှိအဆင့်မှာအရင်ဆုံးဘာလုပ်တင်နေဘာဖြစ်တင်နေလို့ယူဆပါတယ်ခင်ဗျာ
။ကျွန်တော်ကတော့ဒီရွေးကောက်ပွဲဆက်လက်ထားခဲ့တာနဲ့ပတ်သက်ပြီးတော့ဒီကောက်ပွဲပြန်လည်ကျင်းပနိုင်ဖို့အတွက်တိုးတက်မှုတွေကိုတစားတစားဆောင်ရွက်ခဲ့ကြတဲ့အဖွဲ့အစည်းရဲ့အနေအထားအဲ့ဒီအဖွဲ့အစည်းပထမဆုံးဟိုစတင်ပြီးတော့တိုက်ပွဲတွေဖြစ်တုန်းကတော့အစိုးရကအမြင့်ပြည့်ရှင်မှုရေးတို့နော်လေရင်သုံးလို့ရတယ်ဆိုတာတို့နော်တက်မတော်သားတွေကိုဂုံပြူလိုက်တာတို့အဲဒါမျိုးတွေပြီးပါခဲ့ပြီးတော့နော်ရခိုင်ပြည်လက်အုံးဟာဟိုစစ်စစ်ညစ်ကြေသွားလိမ့်မယ်ဆိုတာမျိုးတွေကစဝင်ပါခဲ့ပြီးတော့အခုကျမရှေ့မှာပြောခဲ့တဲ့ဒီတရားကြီးနဲ့ပတ်သက်တဲ့တော့မတော်မတရားဖန်ဆီးခံခဲ့ရတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒါတရားစီရင်ကိစ္စပဲစွန့်နေမဆိုင်ဘူးဆိုတဲ့အနေအထားမှာအခုတိုက်ပွဲဖြစ်ကြတဲ့အဖွဲ့အစည်းတော်မှနော်ဟိုစစ်ဆက်လို့ညှိနှိုင်းလို့ဆွေးနွေးလို့ရတဲ့အနေအထားရှိနေပြီအစိုးရဟာလက်ရှိအစိုးရနောက်ထပ်လည်းအစိုးရဖြစ်မယ်အသေးစားနေပြီးတာအနေအထားမှာတော့ဒီတိုင်းပြည်ရဲ့မျက်နှာပြည်သူရဲ့မျက်နှာလူထုရဲ့မျက်နှာကိုထောက်ထားပြီးတော့နောက်ပြည်ထောင်စုအရေးပေါ်တယ်အဲ့ဒါကိုအဲအားလုံးကိုဟိုအကောင်းဆုံးကိုဖြစ်အောင်နော်မလုံးနိုင်ရင်သိရင်တောင်မှကောင်းတဲ့ဖက်ကိုဘလူစတင်ပြီးတော့လောက်ရမလဲဆိုတာကိုလောက်လိုက်ရင်အလွယ်ကလေးတွေရှိပါတယ်ဥပမာကျမတို့ဟိုဒီဘက်ကဆယ်နှစ်နေလောက်ကစခဲ့တဲ့ကိစ္စတကွာဒီဇင်ဘာတလလုံးလုံးနော်အမှန်လေးချက်တွေရှိခဲ့တယ်ဘာလို့လဲဆိုတော့ကိုလွှတ်တော်ခွာမယ်အခင်းချင်းတွေနဲ့တပါလေပေါ်အားနိုင်အောင်ရက်27ရက်ဆိုတာကအစနော်လောင်းဝဲလောက်ဆိုရင်ကျမတို့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ရဲ့အားတက်တော်ပြောခဲ့တဲ့နော်အဆင်ပြေရှိပါတယ်ဆိုတဲ့အချက်တွေနော်ဒီအချက်တွေဟာနော်အားလုံးအစိုးရအနေနဲ့အစိုးရကတာဝန်ခံပြီးတော့လုပ်ပေးနိုင်ရနေတာတွေရှိတယ်ယူအီစီမှာတာဝန်အပြည့်အဝရှိတယ်ဆိုပေမဲ့တာဝန်ခံရတာအစိုးရပဲဖြစ်ပါတယ်အဲ့လိုမျိုးတွေရှိခဲ့ရတာနဲ့အရှိန်ကတစတစတိုက်စားလာခဲ့တယ်လူတွေမျောလင့်ချက်တွေဒါပေမဲ့ဒီရွေးကောက်ပွဲတစ်ခုအပေါ်မှာမူတည်ပြီးတော့နှစ်ဖက်ညှိနှိုင်းကြတဲ့အဲတက်နှစ်ခုပေါ့လေဒီဘက်က ULAA နဲ့အဲဒီဘက်ကမြန်မာတက်မတော်နဲ့ကတစတဲ့တစဟိုပြည်လင်မဲ့နော်ကောင်းတဲ့ဖက်ကိုဥတည်နေရတာနဲ့အစိုးရကတုံ့နှိပ်ပါဝယ်လို့နော်ဘာမှဟိုမဆက်မဆိုင်ဘူးလို့လို့ဒါမျိုးတွေဖြစ်နေတယ်ဆိုတော့လေကျမတို့ဘက်ကတော့ဒါပြည်သူတွေရဲ့နော်လိုအပ်ချက်တွေကိုနော်ဖြည့်ဆည်းပေးမှုတောင်းဝန်ဟာ အစိုးရမှကြောက်ကြနေတဲ့အနေထားဖြစ်တယ်တောင်းဝန်မကျေရရောက်နေတယ်လို့ပဲကျွန်မဘုံဘုံနဲ့ပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့တန်းဆိုးနိုင်ရောဒေါ်အင်းနုစင်ရောဆွေးနွေးခဲ့တဲ့လောက်ကိုပြန်ကြည့်ပြီးတော့ပေါ့နော်ရခိုင်ပြည်ရင်းချမ်းရေးရောင်းလီတန်းလာဘူးရှေ့အလားလာအပေါ်မှာဘလောက်အထိများအကောင်းမြင်ထားပါသလဲခင်ဗျဟုတ်တန်းဆိုးနိုင
်ဟုတ်ကဲ့ကျွန်တော်ဘုံဘုံနဲ့ပြောရလို့ရှင်တော့အခုရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပဖို့အတွက်ဒီရဲ့တောင်းဆိုမှုတွေလက်ရောမှုတွေအခုစီးလှူရှာမှုတွေပါလုံးဝရပ်သွားတာနဲ့ပတ်သက်လို့ကျွန်တော်တို့ကကြိုဆိုပါတယ်ကျွန်တော်အကောင်းလဲမြင်ပါသို့တော့အေကတင်ပြထားတဲ့အစီအမံတွေထဲမှာကျွန်တော်တို့ရခိုင်ပြည်မှာတရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးအတွက်တောင်းဆိုမှုတွေတော်တော်များများတွေ့တယ်လက်ရောမှုတွေလည်းတော်တော်များများတွေ့သို့တော့ရခိုင်ပြည်မှာရွေးကောက်ပွဲတွေကျင်းပပြီလို့ရှိရင်အီရဲ့နိုင်ငံရေးသဘောထားစီးရင်မြန်ပါလေဆိုတဲ့ကိစ္စကျွန်တော်တို့ပြုဝင်လင်းလင်းသိကွပြရပါကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့အီအဖွဲ့အစည်းနဲ့ကျွန်တော်တို့ဒါဟာငင်းညာရေးအတွက်ရောင်နေတခုလားဒါမှမဟုတ်လို့ရှိရင်ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲမှာရခိုင်မျိုးသားကိုယ်စားလှယ်တွေအနာရပြီးရခိုင်လွတ်တော်မှာနော်အများစုနေရာရအောင်ရုပ်လို့ဖို့ဆိုတဲ့သဘောထားပဲရှိတာလားဆိုတော့ဒီပတ်သက်ကျွန်တော်တို့ဘာမှထောက်ထားမတွေ့ရအဲ့တော့ကျွန်တော်တို့ကတော့ခုနဒေါ်အင်းနီစိန်ပြောတယ်ဒီနေ့ဒါဟာငင်းငန်းကြီးရဲ့ရောင်နီလို့ကျွန်တော်တို့ကမျှော်လင့်နေပါတယ်ဒီခိုင်းပြည်နယ်မှာစီးရဲလှူရှာမှုတွေလုံးဝရပ်ဆိုင်းသွားတာနောက်ပြီးတော့အဲ့ဒီစီးရဲလှူရှာမှုတွေရပ်ဆိုင်းမှုကနေပြီးတော့တစ်ဖက်က bilateral ဆွေးနွေးပွဲတွေနှုတ်နှစ်ဖက်ဆွေးနွေးပွဲတွေတမ်ရော်နဲ့သာမကဘူး NRPC နဲ့ပါဆွေးနွေးကြတာအဲ့ဒီကနေတဆင်ငင်းညာရေးကျွန်တော်တို့သဘောမှာတွေ့ဆုံရတဲ့အနေထားတွေပေါ်မှာအီအီကဘယ်လိုသဘောထားတယ်ဘယ်လိုစဉ်းစားတယ်လဲဆိုတဲ့ကိစ္စကြီးကျွန်တော်တို့သိခွင့်ရရင်တော့ပို့ပြီးတော့ကျွန်တော်တို့ဒီလှူရှားမှုတွေရဲ့အလားအလာနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားပုံပြဖို့ပေါ်လာရှိ
ဟုတ်ကဲ့ခင်ဗျတော်ရင်ဦးစိန်တော်ရင်ဦးစိန်ကတော့ကိုယ်တိုင်ကအလားဒါကမျိုးသားပါတီကဟလာကိုယ်တိုင်ကဒီကိစ္စမှာတကယ်ဘဝပါဝင်နေသူတယောက်အနေနဲ့လက်ရှိအခြေအနေတွေကိုကြည့်ပြီးတော့ရှေ့အလားအလာပေါ်မှာရခိုင်ပြည်ငင်းချမ်းရေးတိထက်ပို့ပြီးတော့ရောင်းနေတန်းလာဖို့ဘလောက်အထိများအကောင်းမြင်ထားပါသလဲခင်ဗျာ
ကျမကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုတကယ်တမ်းလုံမယ်ဆိုရင်လုံလို့ရတဲ့အနေထားမှာဖြစ်စေခြင်းရပါတယ်ဆိုတော့ဒီအချိန်ကျမှပဲရခိုင်မျိုးသားပါတီရခိုင်ပါတီတွေလွတ်တော်မှာအများကြီးရှိလာအောင်လို့ AA က ULAA ကဒီလိုလုပ်လိုက်သလားလို့ပြောဖို့ကတော့အဲမကောင်းပါဘူးဘာလို့လဲဆိုတော့ဒီကိစ္စတွေမရှိခင်2015မှာလဲ ENP ဟာရခိုင်တပြည်နယ်လုံးမှာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာဆိုရင်တတိယ NLD ပြီးရင်ရခိုင်ပြိုးပြီးရင် ENP ဟာတတိယအနိုင်ရတဲ့အဲပါတီတရားဖြစ်ရည်တည်ခဲ့ပြီးတာဖြစ်ပါတယ်အဲ့တော့မေးပေးခွင့်ရှိတဲ့လူဦးရေ25ရာခိုင်နှုန်းလောက်ကတာမေးပေးခွင့်ရတဲ့အကင်းချင်းတစ်ခုနဲ့ကျမတို့ဒီပြည်ထောင်စုထဲကပြည်နယ်တစ်ခုဟာပြည်ထောင်စုမှာပယ်ထားတဲ့တိုင်းရင်းသားကိုစားပြုဆိုတဲ့ပါတီတရက်ဟာဒီလိုမစွတ်တဖို့မမျှမတပဲနဲ့တာလွတ်တော်အကင်းချင်းနော်ဒီနိုင်ငံရဲ့အကင်းချင်းထဲမှာဝင်ပါမယ်ဆိုရင်တော့ဒါဟာတကယ်ကိုမမျှမတတဲ့အနေအားဆိုတာပြောစရာဘူးမလို့အဲ့တော့ ULAA ရဲ့နော်သဘောထားထုတ်ပြန်ချက်တွေဟာရခိုင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာကြီးစိုးရေးဆိုတဲ့အနေအထားတစ်ခုကြောင့်လုတ်တယ်လို့ကြေညာစွာတော့အတိတ်ပဲမပြည့်စုံတင်ပါဘူးဒါဟာတကယ်ကိုအငင်းငင်းချမ်းချမ်းနဲ့ကောင်းတဲ့လက္ခဏာတွေဖက်ဖို့တစတစဆောင်ရွက်ခဲ့တဲ့အပြုမူအလို့အဆောင်တွေကိုတော့အစိုးရအနေနဲ့နော်ကြင်ကြင်မြောင်မြောင်သဘောထားတွေနဲ့တော့ပြည်လျက်ကန်လေလူရှုတာမျိုးတွေမလုပ်ခင်းနဲ့တကယ်ကိုပြည်သူတွေအားလုံးကိုကိုစားပြုတဲ့တောင်းခံတဲ့အစိုးရတရအဖြစ်တော့အဲပုံဖော်ပြီးတော့ဆောင်ရွက်တင်ပါတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအဝင်ဆွေးနွေးပြီးတဲ့ဒေါ်အေနုစိန်ဦးတန်းစုနိုင်ဂျူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတ
ယ်ဒီခိုင်မျိုးသားပါတီ ENB ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေနုစိန်နဲ့မြန်မာအရေးလေးလာသုံးသပ်သူဦးတန်းစုနိုင်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မြေမြန်းကမ်းတွေကိုအင်္ဂါညတရက်လေးလိုက်အစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစည်းအဝေးကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမီးများပါ။
ေးပြဝေးသွားပြီးကျမ်းမှာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာ့ဘဝခီးသွွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆွေမြတ်မမအခုတစ်ခေါက်တော့ကမ္ဘာနိုင်ငံဆောင်ကိုတွားကြရအောင်ပါကိုဗစ်ကရောဂါကြောင့်ခီးသွွားလုပ်ငန်းအများစုထိခိုက်နေပေမဲ့ခီးသွွားလုပ်ငန်းနဲ့သက်ဆိုင်တဲ့တချို့လုပ်ငန်းတွေကတော့ကိုဗစ်ကာလမှာပိုပြီးတော့အလုပ်ဖြစ်နေပါတယ်ကယောဂကူးဆက်မဲ့စိုးရိမ်စိတ်တွေရှိနေခြင်းမျိုးမှာခီးသွွားလုပ်ငန်းအနာဂတ်အတွက်ဘလို့ပြင်ဆင်မှုတွေလုပ်နေကြသလဲဆိုတာကိုကမ္ဘာ့ဘဝခီးသွွားအစီအစဉ်ကနေတွားလေ့လာရအောင်ပါရှင်2020ခုနှစ်ကတော့ကမ္ဘာလုံးကခီးသွွားလုပ်ငန်းတွေအတော်လေးထိခိုက်တဲ့နှစ်ဖြစ်ပါတယ်ကိုဗစ်ကယောဂကြောင့်ကမ္ဘာလက်ခီးသွွားဧည့်သည်တွေနဲ့ပုံမှန်စီကားတက်ဝင်နေတဲ့မြို့တွေအခုတော့အတော်လေးခြောက်ကန်နေပါတယ်မြန်မာနိုင်ငံအပါအဝင်အာရှဒေသကခီးသွွားလုပ်ငန်းတွေလည်းအတော်လေးထိခိုက်နေတာပါကိုဗစ်ကြောင့်နိုင်ငံတစ်ခုကနေတစ်ခုသွားရလာရကန့်သတ်ချက်တွေရှိနေချိန်မှာမဖြစ်မနေထွက်ကြတဲ့ခီးကလွဲလို့အပျော်ခီးအပန်းဖြေခီးထွက်သူတွေမရှိသလောက်ပါဒါကြောင့်နိုင်ငံသားကိုသွားစရာမလိုပဲကမ္ဘာအထင်ကြီးနေရာတွေကိုအွန်လိုင်းပေါ်ကနေသွားနိုင်အောင်ဖန်တီးထားတဲ့ virtual tour တွေရေးပန်းစားလာပါတယ်ကမ္ဘာအထင်ကြီးပြတိုက်ကြီးတွေတောင်မကတချို့မျိုးတွေကအဲ့ဒီရေအသွားများတဲ့နေရာတွေကိုအွန်လိုင်းပေါ်ကနေတွားရှိနိုင်အောင်စီစဉ်ပေးထားကြပါတယ်။ဂျပန်နိုင်ငံကဖျော်ဖြေရေးကုမ္ပဏီ First Airlines ကလည်းနိုင်ငံသားခီးသွားခြင်းတွေတကယ်ခီးထွက်ရတယ်လို့ခန့်သားချက်မျိုးရအောင်လို့ Virtual Reality နည်းပညာနဲ့ဖန်တီးပေးထားပါတယ်။လေယာဉ်များအတွင်းပိုင်းပုံစံလိုလှုပ်ထားတဲ့ခုံနေရာမှာထိုင်ပြီးတော့တကယ်လေယာဉ်များစီးနေရတယ်လို့ဖြစ်အောင်လို့နည်းပညာနဲ့ဖန်တီးထားတာမို့ဝေဟင်းနဲ့ရောက်နေတဲ့အတိုင်းပတင်းပေါက်အပြင်ကိုကြည့်လိုက်ရင်တိမ်တွေပြန်နေတယ်လို့တော့မြင်ရတာပါ။ဘယ်ကုန်းမှမသွားပေမဲ့ဒီလေရင်ခရီးမဆခင်ခီးတွေတွေကိုအရေးပေါ်အခြေအနေကြုံလာရင်အတက်ကဲအင်ဂျီရီအောက်ဆီဂျင်နှာခေါင်းဆီးတွေကိုဘယ်လိုဝတ်ရမလဲဆိုတာကိုတော့မှတကယ်လေရင်ခီးတွေမှာအတိပေးတယ်လို့ပြောပြပါသေးတယ်။ခီးတွေတွေအနေနဲ့ပထမတန်းစား first class ထိုင်ကုန်တွေပေါ်ကနေပြင်သစ်အီတလီဟာဝိုင်နယူးယောက်စတဲ့မြို့တွေကို virtual reality မျက်မှန် VR goggle တွေတက်ပြီးတော့အရောက်သွားနိုင်ကြပါတယ်
コロナになってしまって海外旅行に行けなくなってしまったから、まあ、来られたりとか、
ハワイを日帯パンピーキー撤離しているという理、あくそも撤退ないじゃろ。ギゴラビハワイキーをバーチャル登場されて。あれとエデ妙理ティティタタ見らら追やばれ。
သူတို့ကုမ္ပဏီကအခုလိုဗာချူအယ်ရီယယ်လီတီနည်းပညာနဲ့ခီးသွွားလုပ်ငန်းကို2016ခုနှစ်ထဲကစခဲ့တာပါ။2020ခုနှစ်ကိုဗစ်ကပ်ရောဂါစပြီးနောက်ပိုင်းမှာတော့ဘုတ်ကင်က90ရာခိုင်နှုန်းလောက်မြင့်တက်သွားတယ်လို့ကုမ္ပဏီဥက္ကဋ္ဌကပြောပါတယ်။တကယ်ခီးသွွားသလောက်အကုန်ချမများသလိုအချိန်လည်းမပေးရတဲ့အခုလိုမျိုးဗာချူအယ်ခီးသွွားလုပ်ငန်းတွေကနိုင်ငံတော်တော်များများမှာပိုပြီးတော့ဖြစ်စားလာနေပါတယ်။ကိုဗစ်ကရောဂါကြီးကြောင့်လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားတာနဲ့အတူအပန်းဖြေခီးသွားတဲ့ပုံစံတွေလည်းပြောင်းလဲသွားပါတယ်အတော်များများကကို့အတွက်လုံခြုံဘေးကင်းတယ်လို့ယုံကြည်တဲ့နေရာတွေမှာအေးအေးဆေးဆေးအနားယူတဲ့ staycation လုပ်တာမျိုးတွေတိတ်ကိုခေတ်စားလာပါတယ်အမေရိကမှာဆိုရင်ချက်ပြုတ်စားတောက်နိုင်တဲ့မိဖို့ကြောင့်လည်းအိယာတွေပါတဲ့နောက်တွဲရင် RV ကားတွေကိုဝယ်သူငှားသူတွေပုံများလာပါတယ် recreational vehicle လို့ဆိုတဲ့အတိုင်းကားနဲ့တကူတော့ဒါမှမဟုတ်ရင်ကိုမီသားစုပဲတီးတန့်အပန်းဖြေခီးထွက်နိုင်တာမို့ကယ်လီဖိုးနီးယားပြည်နယ်က North RV Center အရောင်းဆိုင်မှာဆိုရင် RV ကအယောင်နှစ်ဆတက်သွားတယ်လို့ဆိုပါတယ
်။ So you could take an RV, go away with your family and stay out.
တတိယနားနေတဲ့နေရာတွေစီကိုမိသားစုလိုက်ခီးထွက်တာပဲဖြစ်ဖြစ်ကိုတောက်တဲ့တိုးရဲသွားပြီးတော့နားယူတာပဲဖြစ်ဖြစ် RV နောက်တွဲရင်တွေကိုယူသွားလို့ရတယ်လေ။ဒါကြောင့်မို့ဒီလိုငါတိတ်ကိုလှုပ်ဖြစ်နေပါတယ်။
ကိုဗစ်ကရောဂါအန္တရာယ်ကြီးရှိနေပေမဲ့ဒီအန္တရာယ်ကြားမှာကိုယ့်အတွက်အရေးပါတဲ့ကိစ္စတွေကိုဘလို့နီးလန်းနဲ့လုံနိုင်မလဲဆိုတာကိုလူတွေကနီးလန်းရှာလာကြတာပါ။ဒီကမ္ဘာလုံးမှာအထင်အားနေတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းတော်မကသူတို့နဲ့ဆက်ဆံနေတဲ့လုပ်ငန်းတွေအားလုံးလည်းနလန်းထူနိုင်အောင်လို့ဘလို့လုပ်မလဲဆိုတဲ့နီးလန်းတဲ့တွေကိုရှာဖွေနေကြပါတယ်။ထောင်ကိုရီးယားနိုင်ငံကရေပန်းစားတဲ့အပန်းဖြေနေရာတစ်ခုဖြစ်တဲ့နာမီအိုင်းလန်းရဲ့အမှုဆောင်အရာရှိချုပ်ကတော့ကိုဗစ်ရောဂါကြားကအလုပ်ဖြစ်တဲ့ခီးသွွားလုပ်ငန်းမျိုးတွေလုပ်ဖို့အားလုံးစဉ်းစားလာကြတယ်လို့အခုလိုပြောပါတယ်
။ဒါမို့ නික အခုတော့ဒီ가족단위개인들이
လာနေတဲ့ဧည့်သည်အရေးအတွက်နည်းသွားပေမဲ့ခီးသွွားလုပ်ငန်းအရေးအတွက်ပိုကောင်းလာပါလေ။နောက်ကြရင်မိသားစုလက်ထွက်တဲ့ခီးမျိုးကိုယ်တိုင်လမ်းညွန်ကြည့်ပြီးတော့ထွက်တဲ့ခီးမျိုးတွေပို့ပြီးတော့ခေတ်စားလာပါလိမ့်မယ်။ခီးသွွားလုပ်ငန်းတွေကလည်းအဲ့ဒီလိုခီးစဉ်မျိုးပို့ပြီးတော့ထွင်ဖို့လုပ်နေကြတာပါ။ကာယောဂါဖြစ်တော့ပို့ပြီးတော့မြန်မြန်ဆန်ဆန်လုပ်ဖြစ်သွားကြပါလေ။ယောဂအန္တရာယ်ကြီးချာမှာအလုပ်ဖြစ်မဲ့ခီးသွွားလုပ်ငန်းတွေလုပ်နိုင်မှုကျွန်တော်တို့နီးလန်းရှာနေကြရမှာပါ
။ကိုဗစ်ကာကွယ်ဆေးတွေရှိလာပြီးမို့ကာယောဂဘေးကနေလွတ်ပြီးလို့ပြောနိုင်ချိန်ရောက်ရင်တော့မှကာယောဂကရက်ကနှစ်နဲ့ချီရှိနေအောင်မှာပါ။ဒီလိုအခြေအနေချာမှာ နိုင်ငံတကာခီးသွားဧည့်သည်တွေယုံကြည်မှုအပြည့်နဲ့အရင်လိုခီးတွေထွက်နိုင်ကြအောင်ဆွဲဆောင်နိုင်ဖို့ခီးသွားလုပ်ငန်းတွေအခုရေကပြင်ဆင်ကြိုးစားနေကြပါတယ်ရှင်ကျွန်မဆင်းရဲမမ
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရောင်းမယ်ရှင်။ကျူဘာအစိုးရကတူပြည်သူတွေရဲ့ဝင်ငွေတွေကိုခေါင်းပုံဖြတ်ပြီးဗင်နီဇွဲလားနိုင်ငံရဲ့တရားမဝင်နီကိုလတ်စ်မဒူရိုအစိုးရကိုပံ့ပိုးဖို့အတုံးချနေတာကိုကာကွယ်နိုင်အောင်အမေရိကန်တည်ထောင်စုကဆောင်ရွက်နေပါတယ်။ကျူဘာအစိုးရကဒီနိုင်ငံတကာသုံးငွေတွေကိုမတမာတဲ့နှီးလန်းတစ်ခုတုံးပြီးမတရားသိမ်းယူနေတာဖြစ်ပါတယ်။ကျူ ေကိုအစိုးရကမတရားဖြတ်တောက်ကောက်ခံနေပါတယ်။ကမ္ဘာအနောက်ချမ်းမှာပြည်ပကပို့တဲ့ငွေကိုစစ်တပ်ကဖြတ်ယူတာဆိုလို့ကျူးဘာတနိုင်ငံပဲရှိပါတယ်လို့ကမ္ဘာအနောက်ချမ်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးတာမတ်ကြီးမိုက်ကယ်ကိုဇက်ကပြောပါတယ်။မကြာခင်ကကျင်းပခဲ့တဲ့စိုးရိမ်ရတဲ့ကျူဘာလူအခွင့်အရေးအခြေအနေအထူးရှင်းလင်းပွဲမှာမစ္စတာကိုဇက်ကပြောလိုက်တာပါကျူဘာစစ်တပ်ကနိုင်ငံတကာသုံးခိုင်မာတဲ့ငွေကြေးတွေကိုသူတို့အတွက်ဖြတ်တောက်ယူပြီးဗင်နီဇွဲလားနိုင်ငံရေးမှာဆွတ်ဖက်ဖို့နဲ့မောင်မြင်တဲ့သူတို့စီးပွားရေးလုပ်ငန်းတွေကိုကြားကန်ရမှာအသုံးချနေပါတယ်သူတို့ဖြတ်တောက်ပြီးကြံတဲ့ငွေကိုလက်ခံရတဲ့ကျူဘာနိုင်ငံသားတွေအနေနဲ့ဈေးအဆမတန်တင်ထားတဲ့အစိုးရပိုင်းကုန်တိုက်တွေကပစ္စည်းတွေကိုပဲဝယ်ယူခွင့်ရှိတယ်လို့ဆိုပါတယ်ကျူဘာစစ်တပ်ကပြည်ပကပို့တဲ့ငွေတွေကိုမတရားဖြတ်ယူလို့မရအောင်ဒီအလေးအထရက်တန်းကရက်အောင်အမေရိကန်ပြည်ထောင်စုကပိတ်ဆို့လိုက်ပါတယ်။တစ်ချိန်တည်းမှာပဲပီးချာတူချင်းစီနဲ့အရက်သားတွေအတွက်ငွေလွှဲပို့တာတွေဆက်လုပ်နိုင်ဖို့အမေရိကန်ကဖွင့်ပေးထားပါတယ်။ပြည်ပမှာတာဝန်ထမ်းဆောင်နေတဲ့ကျူဘာနိုင်ငံသားဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့လစာဝင်ငွေတွေကိုပါဖြတ်တောက်အသုံးချနေတဲ့ကျူဘာအစိုးရရဲ့ဒီဒုတိယနည်းလမ်းကိုလည်းနိုင်ငံတကာကသတိထားမိအောင်အမေရိကန်ကသတင်းဖြန့်ဝေပေးနေပါတယ်။ဒီအမျက်ထုတ်တဲ့လုပ်ငန်းဟာ Castro အစိုးရအတွေ့နံပါတ်1ငွေဝင်ပေါက်ဖြစ်တယ်လို့တာမတ်ကြီးကိုဇက်ကထောက်ပြပါတယ်။အစိုးရကသူ့ရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့လစာ90ရာခိုင်နှုန်းကိုမတရားဖြတ်ယူနေတာကြောင့်လစာအပြည့်ကိုမခံစားကြရဘူးလို့ဆိုပါတယ်။အစိုးရကသူတို့ဝင်ငွေတွေကိုဖြတ်တောက်နေချိန်မှာအဲ့ဒီဆရာဝန်တွေကိုအကာအကွယ်ပေးနိုင်ဖို့အမေရိကန်ကလှုံ့ဆော်နေပါတယ်။ကျူဘာဝန်ထမ်းတွေအလုံးလုံးနေတဲ့နိုင်ငံတွေအနေနဲ့လစာတွေကိုကျူဘာအစိုးရရဲ့အိတ်ထဲလွှဲပို့မဲ့အစားဝန်ထမ်းတွေရဲ့ကိုယ်ပိုင်ဗန်စင်းတွေထဲထည့်ပေးတင်တယ်လို့အမေရိကန်ကတိုက်တွန်းပါတယ်။ဒီအချက်ကိုကျူဘာအစိုးရကလက်မခံဘဲတင်းခံနေတဲ့ကြားကတချို့နိုင်ငံကဝန်ထမ်းတွေဗန်စင်းနဲ့ဓာတ်ရိုက်လွှဲပို့နိုင်တာကိုလက်တွေ့ပြသလိုက်ကြပြီလို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုဇက်ကပြောပါတယ်။ကျူဘာအစိုးရကပြည်တွင်းပြည်နယ်မှုတွေနဲ့ဗင်နီဇွဲလားနိုင်ငံမှာမတော်မတရားဆွတ်ဖက်တာတွေအတွေ့ရံမုံငွေမစုဆောင်နိုင်အောင်အမေရိကန်ပြည်ထောင်စုကအာရုံစိုက်နေပါတယ်။ကျူဘာစစ်တပ်လုံခြုံရေးတပ်ဖွဲ့နဲ့ထောက်လှမ်းရေးဌာနတွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေနဲ့ကျွန်တော်တို့အရေးယူထားပြီးဖြစ်ကြောင်းနဲ့ဖိနှိပ်တဲ့ကျူဘာအစိုးရအတွက်မဟုတ်ဘဲကျူဘာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကဌာနခိုင်မာတောင်းတင်းအောင်ရည်ရွယ်တာဖြစ်တယ်လို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ကိုဇက်ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်။ VOA မြန်မာပိုင်းဗုဒ္ဓဘုရင်နေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။အမေရိကန်ပြည်ထောင်စုအထက်လွှတ်တော်နှစ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာမနစ်အင်္ဂါနေ့ကပြန်ပြီးကျင်းပတဲ့ရွေးကောက်ပွဲမှာလူတွေမဲယုံတွေမှာနက်နက်အစောကတည်းကတန်းစီပြီးနေပေးခဲ့ကြပါတယ်။ဂျော်ဂျီယာရွေးကောက်ပွဲဟာအထက်လွှတ်တော်မှာ Republican ဒါမှမဟုတ် Democrat ကလွှမ်းမိုးထိန်းချုပ်လဲဆိုတာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရာစွန်းအုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကိုဝါရှင်တန် DC ရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။လူတွေတန်းနဲ့ချီစောင့်ဆိုင်းနေချိန်မှာပဲအင်တာနက်အွန်လိုင်းကနေလိမ်လည်သူတွေဟာကာဝယ်ဆေးကိုရက်အနည်းငယ်အတွင်းဒေါ်လာ150နဲ့ပို့ပေးနိုင်ကြောင်းအီးမေးလ်တွေ၊ဖုန်း application တွေကနေ message တွေပို့ပြီးလူတွေကိုဆွဲဆောင်နေကြပါတယ်။COVID-19 ကာကွယ်ဆေးလိမ်လည်မှုတွေမြင့်တက်လာနေချိန်မှာပဲဥရောပနဲ့အမေရိကန်အစိုးရအရာရှိတွေကနေငွေကြေးနဲ့လူပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေအတွက်လိမ်လည်သူတွေနဲ့ပတ်သက်လို့လူထုကိုသတိပေးနေကြပါတယ်။မြန်မာနိုင်ငံမှာမနေ့ကCOVID-19 ရောဂါကူးစက်ခံရသူ648ယောက်ထပ်ပြီးအတည်ပြုခဲ့တာကြောင့်ကူးစက်သူစုစုပေါင်း 32,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒီအတောအတွင်းအိန္ဒိယနိုင်ငံရဲ့လူဦးရေအများဆုံးပြည်နယ်ဖြစ်တဲ့
Uttar Pradesh ပြည်နယ်မှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးအစံလေးတင်ခဲ့ပါတယ်။နိုင်ငံတော်ဝန်ကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်စတင်ဖို့အစဉ်သစ်ဖြစ်နေချိန်မှာအခုလိုခန့်မှန်းကြေလူပေါင်းတန်းမြာလောက်ရှိတဲ့ပြည်နယ်တွင်းက KI 85ခုမှာကြိုတင်အစံလေးတင်ခဲ့ကြတာပါ။ VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါ။ကျွန်မဦးစင်းနိုင်ပါမင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.